Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရ2024ခုနှစ်ဇူလိုင်လ18ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့် American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ Republican Party ညီလာခံအတွင်းသမ္မတလောင်း Trump အတွက်လုံခြုံရေးကိုတိုးမြင့်ဆောင်ရွက်ထားပါတယ်။ Republican Party ညီလာခံတတိယနေ့မှာတော့မြို့သားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုအဓိကဆွေးနွေးကြပါတယ်။ထိုင်ဝမ်ကာဝယ်ရေးကိုထိုင်ဝမ်ကိုယ်တိုင်ခိုင်မာအောင်တည်ဆောက်ရမယ်ဆိုပြီးတော့ထိုင်ဝမ်ဝန်ကြီးချုပ်ကပြောဆိုပါတယ်
။ American Republican နိုင်ငံလုံးဆိုင်ရာညီလာခံအရေးဆွေးနွေးချက်နောက် Donald Trump ကိုလှုပ်ကြံဖို့ကြိုးစားတာကြောင့် American နိုင်ငံရေးလောကတွင်ရိုက်ခတ်မှုတို့ကိုသတင်းနဲ့ပြီးမှအရင်ဆုံးတင်ပြမှာဖြစ်ပြီးမြန်မာသတင်းတွေဘက်မှာတော့အဆင့်ကူးနဲ့မီဒီယာကတိုက်ပွဲတထုံးကကရင်လေးစိတ်တရားမိုင်းခွဲခံရတဲ့အကြောင်းတို့ကိုတင်ပြပါမယ်။ဒီနောက်မှာတော့ Editor နဲ့ရှင်နေကန်ချန်စီတစ်ပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းချစ်ရှုချရမှာဖြစ်ပါတယ်။အခုတော့ဥတင်မောင်တန်ကသတင်းတွေပြောပြပေးပါမယ်ရှင
်။ American Republican Party ညီလာခံမှာ Trump ရဲ့လုံခြုံရေးကိုအစစ်မြစ်လုံခြုံရေးတပ်ဖွဲ့တွေကပုံပြီးမြင့်တင်ပေးနေတာကိုအင်္ဂါနေ့ညမှာတွေ့ရပါတယ်။လက်ဆွဲနှုတ်ဆက်တာအနီးကနှုတ်ဆက်တာတွေမလုပ်နိုင်အောင်လုံခြုံရေးတာဝန်ရှိသူတွေကထရမ့်ကိုဝန်းရံထားကြပါတယ်။တနင်္လာနေ့မနေ့တုန်းကလည်းညီလာခံလုံခြုံရေးနယ်နိမိတ်အတွင်းလမ်းလျှောက်ဝင်လာသူတယောက်စီက AK-47 နဲ့အမျိုးအစား pistol တင်းနဲ့လက်ကိုကျောပုတ်အိတ်ထက်ကတွေ့ရှိခဲ့လို့ဖမ်းဆီးခဲ့ပါသေးတယ်။ဒီလိုလုံခြုံရေးတိုးမြင့်သလိုပဲထရမ့်ပေါ်လှုပ်ကြံမှုကြိုးစားခဲ့တဲ့နေ့မှာအစစ်မြစ်လုံခြုံရေးတပ်ဖွဲ့တွေကကိုက်တွယ်ခဲ့ဖို့ပေါ်စစ်ဆေးမှဖြစ်တယ်လို့အမိမြေလုံခြုံရေးဌာနရဲ့စုံစမ်းစစ်ဆေးရေးမှူးချုပ်ကပုံတူးနေမှာပြောပါတယ်။ဒါပေမဲ့ဘယ်တော့စုံစမ်းစစ်ဆေးစမယ်ဆိုတာကိုတော့မပြောပါဘူး။လောက်ကျန်သူလို့ဆွဆွဲခံသူ Thomas Matthew Crooks ရဲ့အကြောင်းကို Federal စုံစမ်းစစ်ဆေးရေး Bureau FBI ကစုံစမ်းနေတာ၃ရက်ကြာပြီးတဲ့နောက်သူကညာရင်ညာသွေးရှိတဲ့လူငယ်တစ်ယောက်ဖြစ်ပေမဲ့အပေါင်းအသင်းနဲ့သူဖြစ်တယ်။လူမှုမီဒီယာသူ့ဖုန်းသူ့ကွန်ပျူတာတွေကိုစစ်ဆေးခဲ့ပြီးလူပေါင်း100ကျော်ကိုမေးမြန်းခဲ့ပေမဲ့ဘာကြောင့် Adlo Trump ကိုလောက်ကျန်ရတယ်ဆိုတာ FBI ကမပြောနိုင်သေးဘူးလို့ဆိုပါတယ်။ပါတီသမ္မတလောင်းဒေါ်နယ်ထရမ့်နဲ့ဒုတိယသမ္မတလောင်းအိုအိုအိုအထက်လွတ်တော်အမတ်ဂျေရီဖန့်စ်တို့ဦးဆောင်နေတဲ့ American Republican Party ညီလာခံတတိယနေ့မှာအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတို့ကိုအဓိကထားပြောကြဖို့ရှိပါတယ်။ဥရောပနဲ့အရှေ့လယ်ပိုင်းမှာလက်ရှိသမ္မတဂျိုးဘိုင်ဒန်ကင်တွယ်နေဖို့ကို Republican တွေက American အချိန်ပိုတူးနဲ့ညံ့နေသောမြန်မာအချိန်ကြာသပတေးမနက်ခင်းမှာသုံးသပ်ကြဖို့ရှိတယ်လို့ AP သတင်းဌာနရင်းမြစ်တွေကပြောပါတယ်။တကယ်လို့ Trump နဲ့တပ်ပြရွေးကောက်ပွဲမှာရွေးခံရရင်ဖြစ်လာမယ့်နိုင်ငံခြားရေးမူဝါဒတွေကိုယခင် Trump ဆိုရလက်ထက်တာဝန်ရှိခဲ့သူတွေကခင်းပြကြလိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါ JD Vance ကလည်းဒုတိယတပ်ပြလောက်အဖြစ်ပထမဦးဆုံးမင်ကွန်းကိုတနိုင်ငံလုံးကိုပြောမှာပါ ABNRC ပြည်သူ့ရေးအသုတနာအဖွဲ့တို့ပူးတွဲကောက်ယူခဲ့တဲ့လူထုအမြင်စစ်တမ်းအရာဆိုရင်တော့ Republican 67ရာခိုင်နှုန်းက JD Vance ကိုကောင်းကောင်းမသိကြသေးပါဘူးအဂုလာ73ရဲ့နေမှာ JD Vance စကားစစ်ထုတ်ဖို့လက်ရှိဒီမိုကရက်ဒုတိယသမ္မတ Kamala Harris ကလက်ခံလိုက်တယ်လို့ Biden Harris မဆွေစီဝေးအဖွဲ့ကအမည်မဖော်လို့သူက AB သတင်းကိုပြောပါတယ်။ဒီစကားစစ်ထုတ်ဘက်ကို American CBS ရုပ်မြင်သံကြားကကျင်းပမှာပါ။ထိုင်ဝမ်ကာကွယ်ရေးအတွက်ဘူဘာသာခိုင်မာအောင်လုပ်မယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ချိုချွန်တဲကဗိုလ်ဒူးနေကပြောလိုက်တဲ့ဒီထိုင်ဝမ်ကိုပို့နေတဲ့လက်နက်ထိန်းချုပ်ဖို့အမေရိကန်နဲ့ဆွေးနွေးတာကိုတရုတ်ကဆိုင်းငံ့ထားလိုက်ပါတယ်။ထိုင်ဝမ်ကျွန်းကိုအကာအကွယ်ပေးနေရတဲ့အတွက်အမေရိကန်ကထိုင်ဝမ်ကဈေးပေးတဲ့လို့တမ်ဘရာဟောင်းထရမ့်က Bloomberg စီးပွားရေးအပတ်စဉ်မှာပြောဆိုချက်အပေါ်ထိုင်ဝမ်ဝန်ကြီးချုပ်ကအခုလိုတုံ့ပြန်လိုက်တာပါ။အမေရိကန်ဟာထိုင်ဝမ်ရဲ့အရေးအကြီးဆုံးနိုင်ငံတကာလက်နက်ထောက်ပံ့တဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့ထိုင်ဝမ်ကာကွယ်ရေးအတွက်အမေရိကန်မှာဥပဒေပြဋ္ဌာန်းထားတာကလွဲလို့နောက်ထပ်လုံးမှာတရားဝင်ကာကွယ်ရေးဆိုင်ရာသဘောတူညီချက်တော့မရှိကြပါဘူး။အဒီလိုလက်နက်ပံ့ပိုးနေတာကိုတရုတ်နဲ့အမေရိကန်တို့မနစ်နိုဝင်ဘာလကစပြီးဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ဒီနှစ်ပထမနှစ်ဝက်မှာဆွေးနွေးဖို့တရုတ်ဘက်ကတုံ့ဆိုင်နေတယ်လို့အမေရိကန်ကဆိုပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကတော့အခုလိုဖြစ်နေတာအမေရိကန်မှာတာဝန်ရှိတယ်လို့ဗိုလ်ဒူးနေနိုင်စင်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂျွန်နာလည်းတုံးကထိုင်ဝမ်ကိုဒေါ်လာတန်360ဘူးလက်နက်ရောင်းဖို့ဘိုင်ဒန်ဆိုတော့ကအတည်ပြုခဲ့တာပ
ါ။ VOA မြန်မာပိုင်းရဲ့မနေ့ကစီစဉ်တွေကို24နာရီထုံးလွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။ လူလူမိတ်ဆွေရုပ်တလိုင်းကို Utel Set 70B Asia Bean Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကလည်းဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလို့ရှင
်။ Chat Update မှာကင်းတဲ့နေကို View ရုပ်တံကဆက်လက်ကြီးညာနေပါတယ်။ဂါဇာကမ်းမြောင်ဒေသအလဲပိုင်းမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်းအနည်းဆုံး9ယောက်သေဆုံးခဲ့တယ်လို့ဒေသခံချမ်းမြောင်တာဝန်ရှိသူတွေကဗိုလ်ဒုနေမှာပြောလိုက်ပါတယ်။အယ်ဇာဝီဒါကအင်တလုံးကိုထိမှန်ခဲ့လို့လူ6ယောက်သေဆုံးခဲ့ပြီးညူစီရတ်ဒုက္ခသည်စခန်းထိမှန်ခဲ့ရမှာတော့လူ1ယောက်သေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ကလည်းအဲ့ဒီစခန်းကိုပဲထိမှန်ခဲ့တာကြောင့်လူ23ယောက်သေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ရက်မှာဂါဇာကမ်းမြောင်ကပြစ်မှတ်25မှတ်ကိုလေကြောင်းကတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဗိုလ်ဒုနေကတခြားတိုက်ခိုက်မှုတရားကြောင့်ရာဖာမြို့မှာလူ2ယောက်သေဆုံးခဲ့တယ်လို့ဒေသကစစ်ဝင်တန်းတွေကဆိုပါတယ်။မြို့မြောက်ဖက်ပိုင်းမှာအစ္စရေးတင်ကားတွေကအင်ဂျီတားစင်ချီဖျက်ဆီးခဲ့တယ်လို့လည်းအဒီပါနီထိုင်ကြသူတွေကပြောပါတယ်။ဗိုလ်ဒုနေမှာပဲတာဝန်ရှိသူ6ယောက်ပါဝင်တဲ့အစ္စရေးကိုယ်စားလှယ်အဖွဲ့အပြည့်ရရေးဆွေးနွေးဖို့အီဂျစ်ကိုရောက်ရှိလာတဲ့အကြောင်းအီဂျစ်လေဆိပ်အရာရှိတွေကဆိုပါတယ်။ဂါဇာမှာအစ္စရေးစစ်တပ်ကစစ်ဆင်ပြီးဒဇာကန်တွေပြတ်လွတ်ရေးသဘောတူညီချက်အတွက်လိုအပ်တဲ့အခြေအနေကိုဖြစ်ပေါ်စေခဲ့တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကအမေရိကန်ကာကွယ်ရေးဝန်ကြီးကိုပြောခဲ့ကြအောင်အစ္စရေးကပြောပါတယ်။တောင်အာဖရိကသမ္မတဟောင်းဂျက်ကော့ဖ်ဇူမာအပေါ်ပါတီစည်းမျဉ်းဖောက်ဖျက်မှုနဲ့ ANC ပါတီကကြားနာပွဲတရားစီစဉ်ထားတာကိုဗိုလ်ဒုနေကနောက်ကိုဆုတ်ပစ်လိုက်ပါတယ်။အသက်82နှစ်အရွယ်ဇူမာဟာ ANC ပါတီကထုတ်ပစ်ခံနိုင်ခြင်းနဲ့ရင်ဆိုင်နေရတာပါ။ကြားနာပွဲကိုလူကိုယ်တိုင်တဲ့လှုပ်ဖို့နဲ့အများပြည်သူတဲရောက်ခွင့်ပေးဖို့ဇူမာကတောင်းဆိုခဲ့တာကို ANC ပါတီကလက်မခံခဲ့ပါဘူး။အွန်လိုင်းကလှုပ်မဲ့ဗိုလ်ဒုနဲ့ကြားနာပွဲကိုဇူမာကမတက်ရောက်ခဲ့ပါဘူး။ဒါပေမဲ့နောက်ပတ်အင်္ဂါနေ့ကိုကြားနာပွဲရွှေ့ဖို့သဘောတူခဲ့ကြပါတယ်။ ANC ပါတီရဲ့ထောက်ခံမှုမရတော့တာကြောင့်ဇူမာဟာတောင်အာဖရိကသမ္မတအဖြစ်က2018ခုနှစ်မှာဆင်းပေးခဲ့ရတာပါ။အဲဒီကလေးကသမ္မတဖြစ်လာခဲ့တဲ့ Cyril Ramaphosa နဲ့နိုင်ငံရေးအရာပြိုင်ဘက်တွေဖြစ်လာခဲ့ကြပြီးMK ပါတီအစ်စ်ကိုဇူမာကထူထောင်ခဲ့ပါတော့လေ။ဒါပေမဲ့ ANC ပါတီဝင်ဖြစ်တော့သူကဆက်ပြီးရှိနေပါသေးတယ်။မေလ29ရက်ရွေးကောက်ပွဲမှာတော့ဇူမာရဲ့ပါတီအစ်စ်ကလွတ်တော်မှာတတိယအကြီးဆုံးပါတီဖြစ်လာခဲ့ပြီး ANC ပါတီဟာပထမဆုံးအကြိမ်ဖြစ်အမတ်နေရာအများစုမရရှိတော့ဘဲတခြားပါတီတွေနဲ့ညွန်ပေါင်းဖွဲ့ခဲ့ရပါတယ်။ဇူမာရဲ့ပါတီဟာအတိုက်ခံပါတီဖြစ်ဆက်ပြီးရှိနေအောင်မှာပါ။ဆန္ဒပြပွဲတွေမှာလူအနည်းဆုံး6ယောက်သေဆုံးပြီးအဓိကအတိုက်ခံပါတီကိုရဲနဲ့စီးနှင်းရှာဖွေပြီးတဲ့နောက်တိုက်သူအလုံးကိုဘင်္ဂလားဒေ့ရှ်အာရဘိုင်းတွေကအကန့်အသတ်မရှိပိတ်လိုက်ပါတယ်။ဒါပေမဲ့ဥပဒေကြောင်းအရလိုက်နာဖို့မလိုအပ်တာကြောင့်တိုက်သူဘယ်နှခုကအမိန့်ကိုလိုက်နာမယ်ဆိုတာမရှင်းသေးလာသေးပါဘူး။နိုင်ငံတော်လောမှာအစိုးရလိုလားတဲ့ကျောင်းသားတက်ကြွလှုပ်ရှားသူတွေရဲတွေနဲ့ကျောင်းသားဆန္ဒပြသူတွေကြားအချင်းများခဲ့ကြတာကြောင့်အနည်းဆုံး6ယောက်သေဆုံးခဲ့ရတယ်လို့အာရဘိုင်းတွေကအင်္ဂါနေ့ကပြောပါတယ်။အကြမ်းဖက်မှုမှာပါဝင်ခဲ့တယ်လို့ဆွတ်ဆွဲပြီးဒက္ကာရဲတပ်ဖွဲ့ကအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP ရုံးချုပ်ကိုညမှာဝင်ရောက်စီးနင်းခဲ့ပါတယ်။အင်္ဂါနေ့ကဘတ်စကန်နစီမီရှိုမှုနဲ့ဆက်နွယ်ပြီးပါတီရဲ့ကျောင်းသားအဖွဲ့ကအဖွဲ့ဝင်9ယောက်ကိုဖမ်းဆီးခဲ့တယ်လို့ရဲထောက်တိုင်းအကြီးအကဲဟာရူမ်အော်ရရှစ်ကပြောပါတယ်။စီးနင်းရမှာဖောက်ခွဲရေးပုံတရားတစ်သားထုံးနဲ့ဝရင်းထုံး900တက်စီပလင်း၅ပလင်းဖမ်းမိခဲ့တယ်လို့ရဲကဆိုပါတယ်။ဒါပေမဲ့ဒါဟာဆန္ဒပြပွဲကနေအာယုံလွှဲဖို့အစိုးရရဲ့စင်ကွက်ဖြစ်တယ်လို့ BNP ပါတီအကြီးတန်းခေါင်းဆောင်ရာဟုလ်ကဘာရစ်ဗီကတုံ့ပြန်လိုက်ပါတယ်
ဥတည်မှတမရှင်စင်ကူးနဲ့တထုံတို့ကတိုက်ပွဲတွေအကြောင်းမတင်ပြမီအရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲဆန်ရဆွေးနွေးချင်တဲ့သတင်းဆောင်မတွေကိုတင်ပြပါမယ်။လက်ရှိချင်းပနေတဲ့ Republican Party ညီလာခံအတွင်းမှာတော့ပါတီရင်းညီညွတ်မှုရှိတယ်ဆိုတာကိုဖော်ပြနိုင်ဖို့ကြိုးစားခဲ့ကြကြောင်းအမေရိကန်နိုင်ငံရေးလေ့လာသူတွေကယူဆပါတယ်။နိုင်ငံရေးလေ့လာသူဒေါက်တာတင့်ဆွေချင်း Association of Maryland ကဥဆိုတုံမုံတို့ကို RNC ညီလာခံပထမနှစ်ဒုတိယနှစ်ဆွေးနွေးချက်တင်တဲ့ပတ်သက်လို့ VOA Editor ဦးကျော်စန်တာက VOA Studio မှာတွေ့ဆုံမိမြန်ထားပါတယ်ရှင်။
ဒီနေ့ဆွေးနွေးကြတာကတော့အခုအမေရိကန်ပြည်ထောင်စုမှာကျင်းပစေဖြစ်တဲ့ Republican Party ရဲ့အမျိုးသားညီလာခံ RNC တို့အတူဖော်ရပေါ့လေဒါ National Congress ရဲ့ဒုတိယနေ့အပြီးအချိန်တွေကိုကျွန်တော်ဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်ဆွေးနွေးတဲ့အချိန်ကဗုဒ္ဓနေ့ဆိုတော့ဒုတိယနေ့အပြီးပေါ့လေတတိယနေ့တော့သူတို့စားတော့မှာဖြစ်ပါတယ် ဆိုတော့ဒီဒုတိယနေ့ရဲ့အထူးအရေးကြီးတဲ့အချက်ကိုပထမဆုံးဥတည်ပြီးတော့ပြောချင်ပါတယ်ဆရာဒေါက်တာတင်းဆိုရင်ဒုတိယနေ့ဆွေးနွေးမှုရဲ့အဓိကထူးခြားချက်ကဘာလို့စပြီးပြောချင်ပါလဲခင်ဗျာ
ဟုတ်ကဲ့ဒီနေ့မှာတော့ပထမနေ့ကကြီးညာခဲ့တဲ့ဒုတိယသမ္မတလောင်းအမည်စင်းကိုထောက်ခံကြတာ ਨੇ တစ်ချိန်တုန်းကယူရိုပွဲကမ်ပိန်းတွေလုပ်တုန်းကဒေါနယ်ထရမ့်နဲ့အတိုက်ခံလုပ်ခဲ့တဲ့ Republican သမ္မတလောင်းတွေဟာအခုဒေါနယ်ထရမ့်နောက်မှာမမမမခိုင်ခိုင်မာမာစီစီလုံးလုံးရှိကြတယ်ဆိုတော့မိန်ကွန်းတွေကိုဟိုကြားလို့ကောင်းကြားလို့အင်မတန်ကောင်းအောင်ပြောဆိုသွားကြတယ်အနည်းအပြင် Republican Party မှာစီးလုံးမှုရှိတယ်ဆိုတာပြတဲ့ message ကိုပေးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လုံးလုံးမှုရဲ့သဘောထားလည်းသိပြသည်ခင်ဗျာဒုတိယနေ့ထူးခြားချက
်ဟုတ်ကဲ့ပထမနေ့မှာတို့ရဲ့ပထမနေ့အတွက်ကောင်းစင်တည်တံ့ရှိတယ်ဒီ Trump ရဲ့ campaign မှာသူရဲ့ကောင်းစင်ကြီးကြီးကတော့ Make America Once Again ဒါပေမဲ့ပထမနေ့မှာကောင်းစင်တည်တန့်ရှိတယ်မနေ့ညမှာကျတော့ဒုတိယနေ့ညကျတော့သူတို့အကောင်းစင်ကMake America Safe Again ဆိုပြီးတော့လုံခြုံရေးကိုသူတို့ကအာရုံစိုက်ပြီးတော့ဆွေးနွေးပါတယ်ဒါပေမဲ့အဲ့ဒီလုံခြုံရေးဆိုတဲ့နေရာမှာအတိအကတော့ဟော immigration နေဆက်လုံခြုံရေးဟိုပြီးတော့နောက်တစ်ခုသူတို့နေချက်လို့နေဆက်လုံခြုံရေးဆိုပြီးတော့ပြောပြီးမှတစ်ဆက်တည်းသူတို့ဘာတွေပြောတယ်လဲဆိုတော့ immigration issue ဒါတရားမဝင်ရောက်လာတဲ့လူတွေကိုသူတို့ကသူတို့နိုင်ငံကိုပြန်ပြေပြန်ပို့မယ် deportation ပြန်လုပ်မယ်ဆိုတာကိုလည်းသူတို့ကောင်းကောင်းလေးဆွေးနွေးထားတယ
်ဆိုတော့အဲ့ဒီနေဆက်လုံခြုံရေးဆိုတဲ့နေရာမှာအဓိကအဖြစ်သူတို့က Republican Party ရဲ့ရည်ရည်ကတော့နေဆက်ကိုလည်းတကူဝင်ခွင့်ပေးတယ်ဖွင့်ပေးတယ်ဆိုတော့လက်မခံဘူးပေါ့
ဟုတ်ကဲ့
အဓိကအဲ့ဒါဆိုတော့သူတို့အဓိကထောက်ပြရတဲ့ဟာ Democratic Party Donald Trump ရဲ့ဒီဂျိုဘိုင်ဒန်လက်ထက်မှာပေါ့လေနေဆက်ကိုစီမဲကမဲ့ဖွင့်ပေးတယ်လို့သူကယူဆဆိုဆိုပြီးတော့အခုလိုပြောလာကြတာဖြစ်တယ်သူကဆိုတော့အဲ့ဒီတော့ဂျိုဘိုင်ဒန်လက်ထက်ကနေဆက်လူညုံကြီးကတကယ်ပဲသူတို့ပြောပြတော့ဆိုရခဲ့တယ်လို့ထင်ပါလားရ
မင်းညာစီနေတာတက်ခရုစ်ကဘာပြောတယ်လဲဆိုတော့တမတ်ဘိုင်ဒန်ရဲ့လက်ထက်မှာဒီ10 million နော် million 10 million ဟောလူကြီးတို့ဝင်လာတယ်လို့သူတို့ထောက်ပြထားတယ်ဒါ data ကမှန်ချင်မှမှန်ပဲဒါပေမဲ့သူတို့ကတော့ဒီအဓိကတော့ဒီဟာကဒါမဆန်းပါဘူးဒါ2026တုန်းကလည်းဒီဟာပဲသူတို့ကဒီ illegal immigration နဲ့ border security ပဲပြီးတော့တမတာထမ်းနဲ့တုန်းကသူတို့ဒီဟာပဲလောက်လာတယ်ဒါကြောင့်ဒီဟာကတော့မထူးဆန်းပါဘူးဒါသူတို့ဆက်ပြောမှာပဲလုံးမှာပဲ
โอเคสรุปเสียดรดินเสียอ่ะသူရဲ့ party တွင်းညီညွတ်မှုကအဓိကထားရပြီးဒုတိယနေ့မှာပြသရောက်တယ်တချင်ကသူ့ကိုဆန့်ကျင်ခဲ့တဲ့သူနဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့လူတွေသူ့ကိုအများကြီးထောက်ခံလာရတယ်ဆိုတော့ပြောပါတယ်ဒါပေမဲ့ဒီထောက်ခံမှုဟာသူတို့ party တွင်းဆိုတော့သူတို့ party အတွင်းမှာလုပ်နေတဲ့ဒါသူတို့မိသားစုကိစ္စတွေပေါ့ family affairs party လို့ဖြစ်နေတော့တကယ်တမ်းသူရဲ့ Donald Trump ပေါ်မှာထောက်ခံမှုဟာပါတီတွေထောက်ခံမှုတော့တက်လာတယ်ဆိုတော့ပြည်သူလူထုရဲ့ထောက်ခံမှုကရောအဲ့ဒါနဲ့တပြည့်ချင်းတက်လာနိုင်တယ်လို့ဆရာထင်ပါလားခင်ဗျာ
အဲဒီမေကွန်ကအမ်တန်ကောင်းတဲ့မေကွန်ဖြစ်သွားတယ်ခင်ဗျာမိသားစုတွန်းတီတီလုံးလုံးပေါ့လေဒေါ်လန်ထရန့်သားအစားပြီးသမီးအစားပြီးတော့ဟိုထောက်ခံတဲ့လူတွေကညီညွတ်မှုကိုတော့ပြသွားတာပေါ့နော်ဒါပေမဲ့လို့အမေရိကန်နိုင်ငံကြီးကကိုယ်နေတာကအခုဆိုရင်ဟိုသမ္မတဘိုင်ဒန်ပြောသလိုဟုတ်ပို့ပြီးတော့တိတိတာသာသွေးထွက်တန်ယိုဖြစ်အောင်ကွင်းနေတဲ့အနေထားတရားကိုရောက်နေတယ်ခင်ဗျအဲ့တော့အမေရိကန်ပြည်တော်စုကြီးပြန်စည်းလုံးဖို့ညီညွတ်ဖို့ကိုမပြောဘဲနဲ့အဲပါတီတွင်းစည်းလုံးရွေးပြောတယ်လို့ဟိုကျွန်တော်ကတော့မြင်တယ်ခင်ဗျနောက်တစ်ခုကအမေရိကန်ပြည်တော်စုကြီးကဌာနေလူမျိုးတွေကိုတိုက်ထုတ်ပြီးတော့ဥရောပနဲ့ဥရောအဓိကတော့ဥရောပလေနောက်ဆိုတော့ကမ္ဘာလုံးကတွေလာပြီးတော့နေကြတယ်တကယ်ကဘာကြီးပြားနေတဲ့အနေထားကြီးကိုဒေါ်နယ်ထရမ့်ကဟိုခြံစည်းရိုးကာပြီးတော့လုံမလားဆိုပြီးပိတ်ဖို့ကြိုးစားမှုတဲ့ဖြစ်တဲ့ခင်ဗျအရင်တက်တော့လည်းဟိုဒီဟောဒတိုင်းကြီးဆောက်ခဲ့တာအခုဒီလည်းမပြီးဘူးပေါ့လေအဲထဆောက်အောင်ပဲပြောရဲဆိုတော့ကျွန်တော်အမြင်ကတော့ သူတကယ်လို့သာနိုင်လို့သူလှုပ်ချင်တဲ့အလုပ်၄နှစ်လှုပ်တာလည်းပဲအမေရိကန်နိုင်ငံကြီးကလုံလဲလုံမှာမဟုတ်ဘူးလုံကြုံလဲလုံမှာမဟုတ်ဘူးတိလုံးညီညွတ်မှုဟာပို့ပြီးတော့ကွဲသွားနိုင်စရာရှိတယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျာ
ဥကျော်စံသားရဲ့ဒီဆွေးနွေးပွဲအပြည့်အစုံကိုတော့တောက်ချန်နေမနဲ့ခင် VOA အစီအစဉ်ထုတ်လွှင့်ချက်မှာနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပါမယ်ပြီးခဲ့တဲ့သတင်းပတ်စနေနေ့ကပက်စဗီးနီးယားပြည်နယ်မဲဆွယ်စီယုံပွဲမှာသမ္မတဟောက်တွန်နဲ့ထရန့်ကိုလှုပ်ကြံဖို့ကြိုးပမ်းမှုကအမေရိကန်နိုင်ငံရေးလောကကိုဘလို့ကရက်ရိုက်နိုင်ပါသလဲဒီလိုရကဘာကိုရည်ရွယ်တာပါလဲလာမယ့်နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲကိုဘလို့တက်ရောက်မှုရှိနိုင်လဲဆိုတာကိုမဲဆန္ဒရှင်တွေကသုံးသပ်နေကြပါတယ်။ VOA သတင်းတောက် Scott Stans ပေးပို့တဲ့သတင်းဆောင်မကိုတော့မမျှသစင်အောင်ပြောပြပေးပါမယ်ရှင
်။ Republican သမ္မတကိုယ်စားလှယ်လောင်းသမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ရှားမှုကြိုးပမ်းမှုဟာနိုင်ငံရေးအရကွဲလွဲမှုတွေရှိနေတဲ့ American ပြည်ထောင်စုမှာကြရက်ရိုက်သွားစေပါတယ်။Wisconsin ပြည်နယ် Milwaukee မြို့မှာတနင်္လာနေ့ကစပြီးတော့ကျင်းပတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံမှာပါတီဝင်တွေကသမ္မတဟောင်းဒေါ်နယ်ထရမ့်အတွက်ဆုတောင်းစကားဆိုခဲ့ကြသလိုဒီလိုလှုပ်ကြံမှုကြိုးပမ်းမှုဟာဒေါ်နယ်ထရမ့်ကိုအားပေးထောက်ခံမှုတွေပိုရဖို့ဖြစ်လာတယ်လို့ပြောဆိုကြပါတယ်
including president trump more determined
ဒီလိုရက Donald Trump အပါအဝင်ကျွန်တော်တို့အားလုံးကိုအနိုင်ရအောင်ရှင်ပြိုင်မှုပိုပြီးစိတ်အားထက်သန်စေပါတယ် Donald Trump ဟာဗြိတိန်ဝန်ကြီးချုပ်ဟောင်း Winston Churchill လိုစိတ်သက်ရှိသူပါဘယ်နေရာမှာမဆိုသူတို့ကိုအနိုင်ရအောင်ကျွန်တော်တို့ရှင်ပြိုင်သွားမယ်ဒီဒီချိန်ကျွန်တော်တို့အနိုင်ရရမယ
် American နိုင်ငံရေးမှာအကြမ်းဖက်မှုတွေနေရာမရှိဘူးလို့ Wisconsin ပြည်နယ်မဲဆန္ဒရှင်တွေကပြောပါတယ
်လူတိုင်းမှာကိုယ်ပိုင်ထင်မြင်ချက်တွေရှိပါတယ်ဒီအတွက်လှုပ်ကြံခံရတာမျိုးမဖြစ်သင့်ပါဘူးဆိုလိုတာကကျွန်တော်တို့ဒီအတွက်မဲပေးကြတာပါလူတွေကိုအကြမ်းဖက်ပစ်ခတ်တာမျိုးကိုတားဆီးရပါမယ
်မစ္စရီပြည်နယ်မဲဆန္ဒရှင်တူကတော
့ Trump တခုခုဖြစ်တိုင်းသူအနိုင်ရဖို့အကြောင်းရင်းကပိုးပြီးတော့ခိုင်မာလာတယ်လို့ကျွန်မထင်တယ်သူကကြုံလာတဲ့ပြားကိုကြံ့ကြံ့ရင်ဆိုင်ပြီးတော့ရှေ့ဆက်သွားနေတဲ့သူပါ
နယူးယောက်မဲဆန္ဒရှင်တူကတော့အခုဖြစ်ရဟာအမေရိကန်နိုင်ငံရေးကိုဘလို့ကြရဲရိုက်လာမလဲဆိုတာကိုပူပန်နေပါတယ်
။ဒါမျိုးကအမေရိကန်မှာဘယ်တော့မှမဖြစ်သင့်တဲ့အရာပါ။ပါတီနှစ်ခုလုံးကဒီထက်ပိုကောင်းတဲ့အနေအထားတွေကိုလှုံ့ဆော်ကြဖို့လိုပါတယ်
။မတူညီအောင်ထုတ်ဖော်ပြောနိုင်တဲ့ကွဲပြားမှုတွေပြောရရမယ်။ဒီအတွက်လူတွေကိုတတ်ဖြတ်ဖို့ကြိုးပမ်းတာမျိုးတော့မလိုလားပါဘူး။
ကျမကဒေါ်နယ်ထရမ့်ကိုအားပေးတဲ့သူမဟုတ်ပါဘူးတစ်ချိန်လုံးသမ္မတဂျိုးဘိုင်ဒန်ကိုပဲထောက်ခံလာတာပါနှစ်ယောက်စလုံးကနည်းနည်းတော့လျှော့ဖို့လိုတယ်လို့ထင်ပါတယ်နိုင်ငံရေးအမြင်ကွဲလွဲမှုကြောင့်တော့ဘယ်သူမှအသက်ဆုံးရှုံးမှုမထိုက်တန်ပါဘူ
းအမေရိကန်မှာနိုင်ငံရေးတင်းမာမှုတွေလျှော့ချဖို့လိုနေပြီဆိုတာဒီဖြစ်ရက်ကထောက်ပြနေတယ်လို့တန်နစီပြည်နယ်မင်းဆန္ဒရှင်တူကပြောပါတယ
် lower the rhetoric and the anger
စကလုံးအသုံးအနှုန်းအပြောအဆိုနဲ့ဒေါသတွေကိုလျှော့ဖို့လိုတယ်လို့ထင်ပါတယ်။ဘာလို့တယောက်နဲ့တယောက်မပြောနိုင်မဆိုနိုင်ဖြစ်ရမှာလဲ။ဒီလိုဖြစ်နေလို့ကအရာရာပိုဆိုးလာဖို့ပဲရှိတယ်။ဒီလိုဖြစ်နေစရာအကြောင်းလည်းမရှိပါဘူး။ကျမတို့ညီညွတ်ဖို့လိုပါတယ်။တယောက်နဲ့တယောက်ညီညီနိုင်နိုင်ပြောဆိုကြဖို့နားထောင်ပေးကြဖို့လိုပါတယ
်။ Pennsylvania ပြည်နယ်မှာဆန္ဒရှင်တူကတော့ဒီဖြစ်ရက်ကလူညွေအသိရှိဖို့သတိပေးလိုက်တယ်လို့ဖြစ်တယ်လို့ဆိုပါတယ်။
Because innocent people
ဒီဖြစ်ရမှာအပြည့်မရှိတဲ့သူတယောက်သိဆုံးရတာဝမ်းနည်းစရာပါအချင်းတွေနေနေနဲ့ငြိမ်သွားတဲ့အချိန်ထိလုံခြုံရေးသတိပိုရှိကြဖို့မျှော်လင့်ပါတယ
်စနေနေ့ကဒီဖြစ်ရကြောင်းအမေရိကန်နိုင်ငံရေးမှာအပြောင်းလဲတွေဖြစ်လာမယ်လို့ယုံကြည်သူတွေလည်းရှိပါတယ
်
ဘိုင်ဒန်ကိုပဲဖြစ်ဖြစ်ထရန့်ကိုပဲဖြစ်ဖြစ်အခုလိုမျိုးလှုပ်ကြံမှုကြိုးပမ်းတာကမှားတဲ့လုပ်ရက်ပါဘသူပဲဖြစ်ဖြစ်ဒါကလူသားတယောက်လေ
စနေနေ့ကဒီဖြစ်ရပြီးဘိုင်ဒန်နဲ့ထရမ့်ကြားတယောက်နဲ့တယောက်ပုတ်ခတ်ပြောဆိုမှုတွေရော့သွားသလိုအားလုံးညီညွတ်ကြဖို့နှစ်ဖက်လုံးကပြောဆိုလာကြပါတယ်။ Republican Party ကိုစားပြုသမ္မတလောင်းအဖြစ်တင်မြှောက်ခံရတဲ့အပေါ် Wisconsin ပြည်နယ် Milwaukee မြို့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံမှာကြာသာရင်းနှီးပြောကြမဲ့မင်ကုန်းအကြောင်းအရာတချို့ကိုပြန်ပြီးပြင်ဆင်ရေးသားထားတယ်လို့လည်းသမ္မတဟောင်း Donald Trump က New York Post သတင်းစာကိုပြောကြားခဲ့ပါတယ်ရှင်။
ခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေသတင်းပေးပို့ချက်တွေကိုအလှည့်ပေးလို့ပါတယ် မန္တလေးတိုင်းစင်ကူးမြို့မှာကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တို့တိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့လို့မြို့ပေါ်မှာမီးလောင်နေတယ်လို့ဒေသခံတွေကပြောပါတယ်။မီဒီယာမှာလည်းကာကွယ်ရေးတပ်တွေကစစ်ကောင်စီတပ်တွေနဲ့တပ်ဆွဲထားတဲ့နေရာတွေကိုတိုက်ခိုက်သိမ်းပိုက်တာတွေရှိနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညံဝင်းအောင်ကပြောပြပေးထားပါတယ်ရှင
်။မန္တလေးတိုင်းစင်ကူးမြို့မှာဇူလိုင်15ရက်ကစလို့ဇူလိုင်18ရက်ဗိုလ်ဒုနေ့တိုက်ပွဲပြင်းထန်နေတာပါ။စစ်တပ်ကဒီကြောင်ကနေဘုံကျဲတိုက်ခိုက်တာတွေကြောင့်မြို့တွင်းကနေရာတချို့မှာမီးလောင်ကျွမ်းတာတွေရှိတယ်လို့မြေပြင်အခြေအနေကိုသိရှိသူတွေကပြောပါတယ်။ဒါအပြင်စကိုင်းတိုင်းရွှေဘုံမြို့နယ်ကြောင်မြောင်းမြို့အခြေစိုက်ချင်းမြန်တိုက်ရင်းမှာအင်အားဖြည့်တင်းတာတွေရှိပြီးစင်ကူးဘက်ကိုလက်နက်ကြီးတွေပစ်ခတ်နေတာတွေရှိတယ်လို့မြေပြင်အခြေအနေကိုသိရှိတဲ့ဒေသခံတဦးကအခုလိုပြောပါတယ
်။စင်ကူးကကျွန်တော်တို့ဟွာလား၃ရက်လောက်ရှိပြီဗျာလေကြောင်းတက်ခဲမှုကမရက်ဘူးဗျာပြည့်ထက်နေပြောမှာပေါ့ဗျာဒီကြဲဦးကတက်လာတဲ့ဒီ fighter ရဲ့နိုင်တော့ဝိုင်းတွဲလို့ဒီ MI လို့ပြင်းနေနေတက်တဲ့ MI 30 fighter နဲ့သူကနေစဉ်ကိုတနေပုံလေးပါလုံနေတာဆိုတော့လေစင်ကူးမျိုးပက်ပက်လေးမှာတိုက်ပွဲပြင်းထန်နေဆိုတာလောက်ပဲအတီးပြုလို့ရတယ်ဗျာဒါကြမျိုးပက်ပက်လေးမှာတိုက်ပွဲကြီးပြင်းနေတော့ပဲကြည့်ရဗျာဒီကြဲဦးကတက်လဲဟိုဒီဝိုင်းတွဲလေးရင်နေရာအပေါ်ကနေပြောလို့ဘုံကြီးချလာပါညာကြောင့်မလို့ဒီမျိုးထဲမှာလို့မီးလောင်နေပါညာတော့ကျွန်တော်ကြားတယ်ဗောဒါပေမဲ့အင်းကြီးလေးအဲ့လိုမိလောင်နေတော့ကြားတယ်ဒါပေမဲ့ဒီချက်ဒီတူတော့မရဘူးကြာနောက်ပြီးတော့ဒီကျွန်တော်တို့ဒီစင်ကူးနဲ့ဒီဟိုကနေချင်းဆက်အကြမ်းောင်းဟိုအကြမ်းောင်းခမိုင်းရဆက်နှစ်ကိုဒီတို့ပြတဲ့ဦးကနေပြီးတော့ဒီ MI70 လို့ခေါ်တယ်ဒီရဟဲ့ရင်ငယ်လူချတာတို့လူခဲရင်လက်နဲ့ချတာတို့ရှိရဲ့ဗျအားဖြစ်ရဲ့ဟာဝေဇာနဲ့ဒီစင်ကူးဘက်ကိုညာပိုင်းနေဆိုရင်ပို့ပြီးတော့ပြစ်တယ်ဗျမနဲ့ကလည်းမနဲ့ဆိုးဆိုးပိုင်းလေးတော့အဲ့စင်ကူးမြို့နယ်ဘက်ကိုအဲ့ဟာဝေဇာတွေတော်တော်လေးပြစ်တယ်အချက်ကြီးတော်တော်များတယ်ဗျ
တိုင်ဝဲအခြေအနေနဲ့ပတ်သက်လို့စင်ကူးမြို့ကိုအဓိကတိုက်ခိုက်နေတဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ကိုမေးမြန်းထားပေမဲ့ပြန်လည်ဖြေကြားတာမျိုးမရှိသေးပါဘူး။ဒေသခံတွေတင်ထားတဲ့ဗီဒီယိုတွေမှာတော့မြို့ရဲ့နေရာအတော်များများမီးလောင်ကျွမ်းနေတာကိုတွေ့ရပြီးအခြားဒေသခံတဦးကလည်းမြို့ပေါ်မီးလောင်ကျွမ်းနေတာကိုအတည်ပြုပါတယ်။စင်ကူးမြို့ပေါ်ရဲစခန်းမှာရဲတွေမရှိတော့ဘဲဆုတ်ခွာထွက်ပြေးသွားတယ်လို့ရဲစခန်းကအချုပ်ထဲပိတ်မိပြီးပြန်လည်လွတ်မြောက်လာသူကလူမှုကွန်ရက်ပေါ်မှာရေးပါတယ်မျိုးပေါ်မှာတယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးမျိုးကန်အတော်များများကတင်းရှောင်သွားကြပေမဲ့အချို့တွေတော့ကြံရှိနေသေးတယ်လို့ပြောပါတယ်ဇူလိုင်၄ရက်နေ့ကလည်းစင်ကူးမျိုးအနီးကစစ်တပ်တပ်ဆွဲထားတဲ့မန္တလေးမိုးကုတ်လမ်းပေါ်မှာရှိတဲ့ပင်လယ်ကြီးစစ်တပ်စစ်ဆေးရေးဂိတ်ကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းဖိုက်နိုင်ခဲ့ပါတယ်စင်ကူးမျိုးနဲ့ကရဲမရိယာမျိုးထဲမှာလည်းစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲရှိနေတာပါမရိယာမျိုးနဲ့၆မိုင်သာကွာဝေးတဲ့တငါသေးတောင်ရွာကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးဇူလိုင်16ရက်မှာတော့စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။အာမနေ့ကလာတယ်ဟုတ်တယ်နေနေကြည့်တယ်ဟွာပေါ့ဟွာရဟဲ့နဲ့ထူတာ။ဘယ်ဟုတ်ပြီညနေ9:00လောက်လာထူပါ
။မရိယာမြို့မြောက်ဘက်ကတငါသေးတောင်ရွာနဲ့မြောက်ရွာကိုကာကွယ်တပ်ဖွဲ့တွေကဇူလိုင်17ရက်နေ့ကတိုက်ခိုက်ခဲ့တာဖြစ်ပြီးဇူလိုင်16ရက်မှာတော့အပိသက်သိမ်းပိုက်ရရှိခဲ့တယ်လို့မန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မရိယာမျိုးတွေကစစ်တပ်တပ်ဆွဲထားတဲ့နေရာ28နေရာကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ဘက်ကတိုက်ဆုံတာတွေရှိသလိုတုံ့ပန်းအဖြစ်ဖမ်းဆီးရမိတာတွေလည်းရှိပြီးလက်နက်တွေသိမ်းဆီးရမိတယ်လို့ထုတ်ပြန်ထားပါတယ်။မရိယာမျိုးတွေကအယ်ဖာဘီလတ်မြေစစ်ရုံကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးစစ်တပ်ဘက်ကအဆောက်အဦတွေကိုမီးရှို့ဆုတ်ခွာသွားပြီးနောက်ထပ်စစ်ရေးပစ်မှတ်တွေကိုထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။
ရန်ကုန်မော်လမြိုင်အဝေးပြေးလမ်းမကြီးမွန်ပြည်နယ်တထုံမြို့နယ်ထဲမှာရှိတဲ့ကရင်လေးစိတ်တံတားမိုင်းဖောက်ခွဲခံရမှုတွေကြောင့်ရာနဲ့ချီတဲ့ကုန်ကားတွေခီးသွားကားတွေပိတ်မိနေပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်ဘီလင်းနဲ့တထုံကြားကတထုံမြို့နယ်အပိုင်းမှာရှိတဲ့ကရင်လေးစိတ်ကျေးရွာကိုအစွဲပြုပြီးခေါ်တဲ့ကရင်လေးစိတ်တံတားဟာဇူလိုင်လ16ရက်နေ့ည17နာရီလောက်မှာဘုံခွဲခံခဲ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဇူလိုင်လ18ရက်နေ့မှာတော့အဲ့ဒီလမ်းမပေါ်မှာကုန်တင်ကားတွေအိမ်စီးကားတွေအစီးရာနဲ့ချီပြီးသွာလာလို့မရပဲပိတ်မိနေတယ်လို့လည်းဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်ငါဖြစ်နေတာတော့ပြီးလိုက်တယ်မဟုတ်မဲ့တော့ဟာအမအတင်းနေနေတာကြာလေအိမ်ကြောင်အိမ်ကလာနေဒီဘက်ဟောတော့ဝင်လာပဲအဲ့ဒါကတော့အခုတော့ဆက်ကြားရတဲ့အနေနဲ့ဒါလည်းဟိုချောင်းကြီးရဲ့တကားဆိုတာဒီအောက်မှာချောင်းကြီးဆိုတာချောင်းတော်လေးနောက်ပြီးမိုးလေးနဲ့ဖြစ်နေတာချောင်းကြီးလေးဆိုတာလေဟိုကားကြီးအောက်ကနေမဆက်နေတာအောင်အပေါ်ကနေပေါ့
ဒီတရားဟာအရင်မိုင်းခွဲခံရတဲ့ကျုံးအိတ်တရားရဲ့အနီးအနားကတရားတစ်စင်းဖြစ်ပြီးအာဏာပိုင်တွေကတော့ဇူလိုင်လ18ရက်နေ့မှာပြင်ဆင်တာတွေမလုပ်သေးဘူးလို့လဲဆိုပါတယ်
အကောင်မဲမတောင်းကားရောခိဖက်ကားရောဒီအင်ကြီးကားလေးရောအပေါ်မှာအပေါ်ကတော့ကြက်လာပြည်ပြည်တရားတော့ဘယ်လိုမဲဆင်တော့ဆိုရင်တော့ပြည်ပြည်တရားလုပ်လိုက်မယ်ထင်တယ်ဒီနေ့ထင်ပြီးတော့လမ်းနေရာပိတ်ပြီးတော့မဲမလမ်းကူလို့မရသေးဘူးခိရမှာအကောင်တော့ပိတ်ပြီးနေရဆိုတော့ဒီနေ့ခိရင်ဒီပိတ်ပြီးနေရဆိုတော့လေဟိုသွားလာလို့မရသေးဘူးပေါ့ဒီမှာ
ဒီတရားမိုင်းခွဲခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအခုချိန်ထိတော့တရားမိုင်းခွဲခံရမှုနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးမေလ17ရက်နေ့တော့ဘီလင်းမြို့နယ်ရွှေရောင်ပြကျေးရွာကကျုံးအိတ်တရားမိုင်းခွဲခံခဲ့ရပါတယ်ဒီတရားမိုင်းခွဲမှုကိုတော့ KNL PDF တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်မေလ23ရက်နေ့ကလည်းမစောတရားမိုင်းခွဲဖြက်စီးခံခဲ့ရပါတယ်အဲ့ဒီတုန်းကတော့အရက်သားတဦးသေဆုံးတာဖြစ်ခဲ့ပါတယ်။ကရင်ပြည်နယ်နဲ့မော်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ PDF တွေကတိုက်ပွဲတွေဖြစ်ပွားနေပြီးအခုလိုမျိုးတရားတွေမိုင်းခွဲခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီအတွက်ခရီးသွားပြည်သူတွေအတွက်လမ်းပန်းဆက်သွယ်ရေးတွေလည်းပုံမခက်ခဲစေပြီးကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်တွေကိုလည်းလူထုကခံစားနေရပါတယ်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေချာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်ရဲ့2024ခုနှစ်ဇူလိုင်လ18ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာဂျန်စီအကစားအစီအစဉ်တို့မတိုင်မီအေဒီတာနဲ့ဆွေးနွေးခန်းကိုထုတ်လွှင့်ပါမယ်။ကမ္ဘာထိပ်တန်းသတင်းကြီးဖြစ်သွားတဲ့ Donald Trump အပေါ်လှုပ်ကြံမှုကြိုးပမ်းမှုကြရက်ဟာအစကတည်းကနှစ်ချမ်းကွဲနေတဲ့ American လူမှုအသိုက်အဝန်းကိုဘလောက်ထိဆက်လက်ရိုက်ခတ်နိုင်ပါသလဲ။ American Democracy ရဲ့ပုံရိပ်ကိုရောထိခိုက်နိုင်ပါသလား။အခုသတင်းပတ် Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာမမသဇင်အောင်ကဥကြောစံတာကိုမေးမြန်းဆွေးနွေးထားပါတယ်ရှင်။
ပါဘူးကျောင်းဆန္ဒရှင
်မင်္ဂလာပါမြတ်ကြီ
းဒီပြီးခဲ့တဲ့စနေနေ့ကပင်ဆယ်ဗေးနီးယားပြည်နယ်ရဲ့မဲဆွယ်စည်းရုံးပွဲတစ်ခုမှာသမ္မတဟောင်းဒေါ်နယ်ထရမ့်သူ့မဲဆွယ်စည်းရုံးနေတဲ့အချိန်ဒီ6မိနစ်လောက်မှာပဲသူ့လုံခြံမှုစ조사မှုဖြစ်ခဲ့ပါတယ်ဒါကမ္ဘာထိပ်တန်းသတင်းတွေလည်းဖြစ်သွားတယ်အဲ့တော့ဒါကဘယ်လောက်ထိအရေးပါပါလဲ
အရေးပါပါတယ်ကမ္ဘာထိပ်တန်းသတင်းဖြစ်ရတယ်ဆိုတာဒေါ်နယ်ထရမ့်ကိုထိုက်ကကမ္ဘာထိပ်တန်းသတင်းသမားတွေအယုံဆိုင်နေတဲ့လူပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။သူဟာအမေရိကန်သမ္မတရွေးကောက်ပွဲပြိုင်ပွဲဝင်မဲ့လူတယောက်တင်မကဘူးသမ္မတဟောင်းတယောက်လည်းဖြစ်ပါတယ်။ဆိုတော့သူ့လက်ထက်ကကလေးအားသူ့ကိုလူတွေစိတ်ဝင်စားမှုရှိခဲ့တဲ့အတွက်ကြောင့်သိအရေးပါပါတယ်။နောက်တစ်ခုကအမေရိကန်နိုင်ငံရေးအမေရိကန်ဟာကမ္ဘာရဲ့နိုင်ငံရေးအခင်းအကျင်းကမ္ဘာရဲ့ political landscape မှာတကယ်အဓိကဇာတ်ခုမှရှိနေတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်မှာအပြောင်းလဲတစ်ခုဖြစ်လိုက်ရင်ကမ္ဘာကိုရိုက်ခတ်သွားနိုင်ပါတယ်။ဆိုတော့အခုရွေးကောက်ပွဲကျင်းပမဲ့အချိန်မှာလူတွေအယုံစွဲ့နေကြတာကဒီသမ္မတနှစ်ယောက်သမ္မတဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ကျင်းပွဲမှာတစ်ဖက်ဖက်ကနိုင်သွားရင်ကမ္ဘာမှာအရေးကြီးဖြစ်နေယူကရိန်းစစ်ပွဲဘယ်လိုဖြစ်သွားနိုင်မလဲအထူးသဖြင့်သမ္မတဟောင်းထရမ့်အနိုင်ရလာတဲ့ဆိုရင်ထိုနည်းဆိုတော့ပဲအစီအလဘက်မှာဖြစ်နေတဲ့ဂါဇာတိုက်ပွဲတွေကဘယ်လိုဖြစ်သွားမလဲတေယုန်နဲ့ဖြစ်နေတဲ့ပြင်ဆိုင်မှုတွေကဘယ်လိုဖြစ်လာမလဲစသဖြင့်ပေါ်လေသလိုအများကြီးစိတ်ဝင်စားနေတဲ့အချိန်ဖြစ်တယ်။နောက်ပြီးတော့အထူးသဖြင့်ဒေါ်နယ်ထရမ့်ကနေတိုကိုစိတ်ပြောဦးစားမပေးရင်နေတိုနိုင်ငံကသလိုယောဘလူညွန်ရေးအတွက်သလိုပတ်စံပူပေးတဲ့ပညာရှိတော့ဒီရေးခင်းရာဒီရွေးကောက်ပွဲဟာစိတ်လူတွေကစိတ်ဝင်စားနေတဲ့အချိန်မှာဒီလို
သူ့ကိုလုတ်ကြံဖို့ကြိုးစားလာတဲ့ဆိုတော့ဒါကဘာအတွက်သိအရေးကြီးတဲ့သတင်းတစ်ခုဖြစ်တယ်သုံးသပ်ချက်တွေဖန်ချက်တွေကလည်းအများကြီးထွက်ပေါ်နေမှာဖြစ်ပါတယ်ဒါကတော့မဆမ်းပါဘူးခင်ဗျာတကူလို့ဒီသမရရေကောက်ပွဲကိုယ်စားလှယ်လောင်းတယောက်ကိုလုတ်ကြံဖို့အတွက်ကြိုးပမ်းတာဟာလက်ငင်းနိုင်ငံရေးအရာပေါ့ဘယ်လိုခရဲရိုက်ချက်တွေရှိလာနိုင်ပါလဲအမေရိကန်နိုင်ငံရေးဟာလောလောဆယ်မှာပေါ
Togo, Pimintana, Machanquin, Chain Pippare, DJ Matta Pagan, the other would look and would use a mupsidetra, three quibia, booby, Nechang, Cohazon, and Lutimare. So, but Mausonga, a good donor trunk, good look and would use a muha. Democrat, yeah, Payora, Paris, we also swept your sujet, the Lumukunia Dima. Tina Yara, a conspiracy theory called him. I read Yarapi. Together, Republican, Nangaidama, Sido, Matatugal, Pioja, Triver, through a Bau, Tabialis, them not by the Hare. To Lucian, you, Pure Sagat Homas, which he has two hearts, them not Tramu, and Nay Unai met to read up as him said. Sagasi to where my secretary could be our talent or we are done talking about the debate. It's time to put Trump in a bull's eye. Bull's eyes, Rod, the idiom politics, I be my labor hoop. So Donald Trump would get Target Habido, Tugaro, and Nayabu Tubamuza Pura, the Pepare, the Republican, Matoro Nyamara, not as in Nibalawa, Disgaha. Trump will look at voters as rapid as we are printed and pure.
Bull eyes, red as a galungo.
A deeper frame beyond the haha. Pima target pit as we are pure a lip separate. So now to who are the. I have a wet subject team as in Republican Bagalo, Donald Trump, Lutian Kanyabo, Julabi, Ignadin Jim, however, the booster, Treller, T-shirt on Jaitar, Donald Trump, Mianamas, and a little mountain. Now Galaver, American, a new town below through her. ဘယ်လိုကောင်းဆောင်ဘယ်လိုတက်တက်မြတ်မြတ်ဒါတင်းတင်းခန်းတဲ့ကောင်းဆောင်ဖြစ်တယ်ဆိုတော့ပြသားရဲသဘောလုတ်လာကြတယ်ဆိုတော့နိုင်ငံရေးအဖြစ်အမျက်ထွေဖို့ကြိုးစားနေတာတော့သိကြပါတယ်ဆိုတော့တစ်ဖက်မှာလည်းပဲသမနာဘိုင်ဒန်ရဲ့တုံ့ပြန်မှုဟာလည်းပဲနောက်ကျတယ်နည်းနည်းတက်တက်အင်မီဒီမဟုတ်ဘူးနည်းနည်းချိန်ကြသေးတယ်ဆိုပြီးတော့ဝေဖန်တဲ့လူတွေကလည်းရှိသေးတယ်အဲ့ဒါကိုအမျို များကြီးထိုးနှက်သွားနိုင်မှာရှိပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်တို့ဘက်ကလည်းပဲဒီမိုကရက်တစ်ဘက်ကလည်းပဲအကောင်ဆုံးပြန်လဲစစ်မြေးရေးစကားကိုပြောပါတယ်။တိုင်းပြည်ချင်းပြောဖို့လိုပြီးဖြစ်တယ်။ဒီလိုနိုင်ငံရေးအဖြစ်အကြမ်းဖက်ဖို့ကြိုးစားမှုဟာ it is no place in American democracy American လူ့ပြည်စီမှာဒါစစ်ကိုမစစ်သည်မှုဆွေးလူတိုင်းကဆုတ်ဖြတ်ပြောကြပါတယ်အဲ့ဒါ။ဒါကတော့ပြောပြောစဉ်ပြောမှာပေါ့လေ။သမ္မတဒေါ်နယ်ထရမ့်ကိုရင်းကလည်းငါဟာတိုင်းပြည်ကိုညီညွတ်အောင်လုပ်သွားမယ်။နှဖက်လုံးကပြောတယ်သမ္မတဘိုင်ဒန်ကလည်းပဲပြန်ပြီး United ဖြစ်အောင်လုပ်မယ်ဆိုပြီးတော့နှစ်ဖက်လုံးကပြောကြပါတယ
်ဒီလိုနိုင်ငံရေးလှုပ်ကြံတက်ဖြတ်မှုတွေကဟို American မှာပုံများတယ်လို့ပြောမယ်ဆိုရင်မှန်ပါမလားဟိုဥရောပနိုင်ငံတွေပေါ်အထူးသဖြင့် Britain တို့ဘာလို့မှဒါမျိုးတိတ်မတွေ့ရပါဘူးဘာကြောင့်မှလဲ
ကြည့်တော့ရှိပါတယ်တချို့ဟာတွေမှာပေါ့လေ Queen Victoria Victoria ဘေးမှာကြီးတို့နိမောင်နန်လာတော့မှလှုပ်ကြံဖို့ကြိုးစားတယ်ဆိုတော့သတင်းတစ်ခုလည်းပဲရှိခဲ့ဖို့ပါတယ်ရှိလာမှာဆွေးနွေးပဲအန်ဝါဆဒတ်အဂျစ်တမရာလူကြံခံရတယ်ဣဇရေကမန်နေဂျင်ဘေဂင်နာလူကြံခံရတယ်သူညံရေးလူလာရေးလူရီပေါ့မြန်မာနိုင်ငံမှာပဲကြီးအိန္ဒိယမှာပဲကြီးမတ်မဂန်ဒီဂျမ်ဖယေကိုပြောနေပုဂ္ဂိုလ်ကြီးလူကြံခံရတယ်ဘူဂျောင်ဆန်လူကြံခံရတယ်နောက်ပြီးမြန်မာနိုင်ငံမှာလည်းလူကြံဖို့ကြိုးပမ်းမှုတွေပေါ့လေဒါမတင်းတုံးကြီးဖြစ်ခဲ့တယ်ပေါ့ဒါပေမဲ့အမေရိကန်မှာတော့မများဘူးအမေရိကန်မှာကတော့သိစိုးဝါဖြစ်တယ်ဥပမာဖြင့်အေဘရာဟင်လင်ကန်ဖြစ်ခဲ့တယ်ဒါကလွန်သွားတယ်နောက်ခုနောက်ပိုင်းမှာဆိုလို့ရှိရင်ဒါသမ္မတကနေဒီလူကြံခံလို့ကွယ်လွန်သွားတာသိပြင်းထန်တယ်ဒါပေမဲ့ဒီကြားထဲမှာလူကြံခံရပြီးတော့မကွယ်လွန်ခဲ့တဲ့သမ္မတတွေပေါ့လေသီယိုဒိုရူးစ်ဗဲလ်တို့ရော်နယ်ရေဂန်တို့လည်းရှိခဲ့တယ်အဲ့လိုကျူပတ်မှုတွေရှိခဲ့တယ်ပေါ့အမေရိကန်မှာဘာကြောင့်ဖြစ်တယ်ဆိုတော့တချို့နိုင်ငံရေးသုံးသပ်သူတွေကတော့လူဖွဲ့စည်းမှလူကျင်တဲ့ဆန္ဒကိုပုံမှန်လင်းပေါ်ထုတ်ခွင့်လူပိုင်ခွင့်မရတဲ့အခါမှာအဲ့လိုဖြစ်တတ်တယ်လို့ပြောတယ်ဆိုတော့တင်းစစ်စစ်ကြီးရဲ့အမေရိကန်ဒီမိုကရေစီနိုင်ငံပဲလူခွင့်ရှိတာပဲဆိုတော့တချို့ကလည်းပဲ gun law တနက်ရရှိမှုလို့လည်းဖြစ်စေတယ်ဆိုပြီးတော့အကြောင်းလည်းပြောကြတယ် အတချို့သမိုင်းဆရာတွေကလည်းပဲအမေရိကန်နိုင်ငံစပြီးတည်လာခဲ့တဲ့သမိုင်းမှာသူကလက်နဲ့နဲ့ဒီထောင်လာခဲ့တဲ့သူတို့ဟာ Native American တွေပေါ့ဌာနေ American တွေကိုသူကလက်နဲ့နဲ့တိုက်ပြီးအနိုင်ယူတယ်သူကလည်းလက်နဲ့နဲ့ခုခံတာအဲ့တိုက်ပြီးအနိုင်ယူခဲ့ကြတယ်သူတို့လုံခြုံရေးအတွက်လက်နဲ့ကိုသုံးခဲ့ကြတယ်ဆိုတော့အဲ့ဒီအစဉ်လာဆက်ပြီးရောရှိလာတယ်ပေါ့လေဆို American ဖွဲ့စည်းပုံမှာလည်းပဲဒါသူကောက်ွယ်ခုခံပိုင်ခွင့်အတွက်တိုင်းဒေသတစ်ခုထိပေးထားရဲဆိုတော့ဒီဟာကိုလည်းဝေဖန်ကြတယ် Gun Law ကပူပြီးတင်ကြမယ်တချို့ကလည်းပဲအကြောင်းပြတယ်ဒီဟာဟာ Republican ဖြစ်တဲ့ Donald Trump တို့ကိုရင်ကပဲတကယ်ကြဟာအဲ့လက်နဲ့ကိုထိန်ချုပ်တာတဲ့လက်နဲ့ကင်သူရဲ့စိတ်ဓာတ်အေးရနဲ့ပတ်သက်ပြီးတော့ဒါထိန်ချုပ်သင်းတယ်ဘာညာဆိုတော့ပြောတယ်တချို့ကလည်းလုံခြုံရေးဘက်ကအင်းလိုက်အရမ်းမလို့လို့သာဖြစ်တဲ့ဆွေတော့ဆွဆွဲကြရတယ်ရှိပါတယ်ပြောခက်ပါတယ်ဆိုတော့အမေရိကန်ရဲ့လုပ်ကြံမှုတွေကတော့ရှိတယ်သို့တော်လည်းပဲအမေရိကန်မှာပုံများတယ်ဆိုတာကတော့ဟုတ်တယ်လို့ပြောရမှာပ
ါအခုဒီလိုလုပ်ကြံမှုစူးစမ်းတဲ့လုပ်ရဲ့အပေါ်မှာပေါ့သမ္မတဘိုင်ဒန်အပါအဝင်နိုင်ငံတကာခေါင်းဆောင်တွေကလည်းပြစ်တင်ရှုတ်ချပါတယ်အဲ့တော့ဒီအပေါ်မှာ Republican Party ဝင်နေနောက် Democrat တွေအဲ့ဒါအပြင်ပြည်သူတွေရဲ့သဘောထားတွေအမြင်တွေရောဘယ်လိုရိုက်ခတ်နိုင်မှာလဲ
ဒီလိုရတယ်ပဲဒီနိုင်ငံရဲ့လုပ်ကြံမှုကတော့ဘူးမှကြိုက်မှမဟုတ်ပါဘူးဒါစဉ္ညာရှိတဲ့လူတိုင်းဟာဒီဟာကိုတော့လုံးဝရှုတ်ချရမှာပါလုပ်ကြံမှုကြိုးစားမှုဒါပေမဲ့နိုင်ငံရေးအဖြစ်ကတော့လူတွေသုံးသပ်ကြတာကသမ္မတထရမ့်ကိုအရင်ကမကြိုက်သူတွေရှိမယ်ဒါပေမဲ့တချို့ကသူ့ကိုလည်း sympathize ဖြစ်သွားတော့ဂရုဏာသက်တဲ့ပုံစံပုံဖြစ်လာမယ်ဆိုတော့ sympathy vote ခေါ်တာပေါ့ရွေးကောက်ပွဲမှာပိုပြီးတော့မဲရသွားနိုင်တယ်မပြတ်မသားဘသူပေးရမှမစီရလူတော်တော်များများကထရမ့်ကိုပို့ပြီးတော့အပ်ပေးလာကြမလားဆိုပြီးတော့တွေ့ကြပါတယ်။ဒါပေမဲ့ဘိုင်ဒန်တို့ကလည်းပဲဒီကိစ္စမှာသူတို့ကဘာမှမဖြစ်ဘူးသူတို့ပုံမှန်တိုင်းပဲဆက်လက်ရပ်တည်ပြီးတော့အကြံဖက်မှုတွေဆုတ်ချနေတာဖြစ်တယ်။သမ္မတဘိုင်ဒန်ဆိုလို့ရှိရင်သူသမ္မတဒေါ်နယ်ထရမ့်လူကခံရပြီးတစ်ချက်မှလှုပ်ဖို့ရှိတဲ့ရွေးကောက်ပွဲကမ်ပိန်းတွေကိုသူကရဆန်းလိုက်တယ်။ဆိုတဲ့သဘောကတော့တစ်ဖက်လူနစ်နာနေတဲ့အချိန်မှာသူတွေ့သိဆိုရင်ဇာဖြစ်နေတဲ့အချိန်မှာငါတို့ဟာသူ့ကိုထုနှက်တဲ့မဲဆွေမှုမလို့သိမှုဆိုတဲ့ဘောရာကြီးမှုကိုပြတ်သားတဲ့သဘောလည်းဖြစ်ပါတယ်ဆိုတော့ဒါကိုမြင်တဲ့လူတချို့ကလည်းမြင်မယ်ဒါပေမဲ့များသောအားဖြင့်လူတွင်းတွေတွေ့ရင်တော့သမ္မတထရမ့်ဟာ sympathy vote အဲ့လိုသနာကြီးနှစ်သက်တဲ့မဲဆန္ဒပုံမှုရသွားနိုင်တယ်ဘယ်မလိုက်ပဲနဲ့ဂျာနီနဲ့လူတွေကလည်းပဲသူ့ကိုပို့ပြီးတော့ပြူနာသက်နိုင်တယ်လို့သူကခံမှန်းကြတယ်ပေါ့လေနိုင်ငံရေးမှာ issues and personalities ဆိုရှိရပါဘူးဒီပဲ issue ကဘယ်လိုလုပ်နိုင်မလဲဆိုတာအဲ issues ကိုအဓိကထားပြီးစဉ်းစားတဲ့လူတွေကတော့သိပြီးတော့ကြောင်းလဲလေးမျိုးမဟုတ်ပါဘူး personality ကိုထားပြီးစဉ်းစားတဲ့လူတွေကတော့အဲ့ဘက်ကိုဘာကောင်းပါသွားနိုင်မယ်လို့ခံမှန်းပြရတယ
်အဲ့ဒီလိုဖြစ်တဲ့ဖြစ်ရက်ကရောနိုင်ငံတကာမှာ American ရဲ့ပုံရိပ်ကိုဘယ်လောက်ထိထင်ဟပ်သွားနိုင်မှာလဲ
American ပုံရိပ်ထိခိုက်တာပေါ့ American ဟာကမ္ဘာမှာဘယ်လိုကြည့်ကြတဲ့ Democracy နိုင်ငံဆိုတာအများအားပြောနေတဲ့အချိန်မှာဘယ်လောက်ဒီပြစင်ရဖြစ်တဲ့ကိစ္စတစ်ခုပေါ့အဲ့ဒါဥပမာဗြိတိန်မှာလည်းပဲနိုင်ငံရေးကျတဲ့အများကြီးရှိနေပဲတနေ့အတွင်းမှာဝန်ကြီးချုပ်၃ယောက်ပြောင်းသွားပြီသူတို့ဒီမှာနိုင်ငံရေးအတူတူမရှိဘူးပြောင်းလာတဲ့အများကြီးဖြစ်ဒါပေမဲ့ဘာမှအကြံဖက်မှုသွေးဆက်ဆံမှုရှိဘူးနဲ့အေးစစ်စစ်နဲ့သူတို့ပြီးသွားတာပဲသူတို့စတက်ကဒီမှာကျတော့ဖြစ်နေလိုက်ကြတဲ့ပြဿနာကခါရဲစောစောကပြောပြည်တွင်းစစ်ဖြစ်သွားမယ်ဆိုတဲ့အတိုင်းပြောကြတဲ့အထီတော်မှာအဲ့လိုဖြစ်ပြီးပြင်းပြင်းထန်ထန်ဖြစ်ပြီးတော့ကူလူကျန်သက်ဖြတ်ဖို့ကြိုးပမ်းတဲ့အထိဖြစ်လာရဲဆိုတော့အမေရိကန်ရဲ့ဒီမိုကရေစီပုံရိပ်ဟာသိပ်ပြီးတော့ကြာဆင်းလာတယ်လို့ပြောမှာပါအစကတည်းကလည်းလူတွေကသုံးသပ်ကြပါတယ်အမေရိကန်နိုင်ငံဟာဒီသမ္မတထရမ့်ရွေးကောက်ပွဲပြန်နိုင်ခဲ့ပြီးရဲ့နောက်ပိုင်းကလေးကပဲဒီမိုကရေစီအနုလက္ခဏာပြနေတယ်ဆိုပြီးတော့ကျူဆလာကြပါတယ်နောက်ပြီးတော့ခေါင်းဆောင်မှုအမေရိကန်နိုင်ငံရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့လည်းပဲအမေရိကန်ပြည်သူရဲ့40ရာခိုင်နှုန်း 40% of the American ကသူတို့ရဲ့ leadership ပေါ်မှာအယုံကြည်သိမရှိကြဘူးဆိုပြီးတော့ Joseph Nyai ဆိုတဲ့ပညာရှင်ကသူရဲ့ research data မှာရေးထားတွေ့ရပါတယ်ဆိုတော့အဲ့ဒီဟာတွေကနည်းနည်းဆွေးုပ်တဲ့သဘောပေါ့လေနိုင်ငံတကာရဲ့အမြင်မှလည်းပဲသူရဲ့ပညာကြီးကျဆင်းမယ်လို့ထင်ပါတယ
်ဒီသမ္မတဟောင်း Donald Trump ကိုလှုပ်ကြံဖို့ကြိုးစားခဲ့တဲ့လူရဲ့နဲ့ပတ်သက်ပြီးတော့သူ့ပေါ်မှာဂယုဏတက်လာကြတာကိုလည်းတွေ့ရပါတယ်ဒါလာမဲ့ရွေးကောက်ပွဲမှာဟိုရလက်ကိုပြောင်းလဲဖြစ်သွားစေနိုင်မလား
အဲ့ဒါပါပဲပူတင်ဟောရပြောရခက်တဲ့အဖြစ်ပါပဲရွေးကောက်ပွဲရလက်ကတော့မပြောနိုင်ဘူးဒုတိယပြောင်းလဲသွားတယ်လည်းပြောင်းလဲသွားနိုင်တာပဲဆိုတော့အခုလောလောဆယ်ပါကတော့စောကပြောခဲ့တဲ့အတိုင်းပဲသူဟာလူရဲ့ဂရုဏာသက်မှုကိုရမယ်ထရမ့်နဲ့ Hillary Clinton နဲ့ရွေးကောက်ပွဲညဆိုကျွန်တော်ထိုင်ကြည့်နေရတာအစနိုင်တိုင်းနိုင်သူ့နိုင်တို့စာနာ Hillary Clinton နိုင်မယ်လို့တွင်တွေ့ထားကြတာအဲ့မှာရွေးကောက်ပွဲတက်တက်တက်တက်တောက်ပိုင်းမှာကျတော့ Trump ကိုလက်ခံကြများများကြများပြီးနိုင်သွားတယ်ဆိုတော့ပြောလို့ဖိုသိခဲ့ပါတယ် last minute နောက်ဆုံးအချိန်မှာပြောင်းလဲသွားတဲ့သဘောဂျိုဒင်ကမန်ဒါရဲ့လွဲသွားတယ်လည်းတွေ့ရပါတယ်ဆိုတော့အဲ့ဒါကိုတော့အတိအကျပြောဖို့သိခဲ့တယ်လို့ပဲပြောမှာဖြစ်ပါတယ်နော်ရှင်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ရပါတယ
်မိဘတွေရဲ့အခက်အခဲကိုဖြေရှင်းပေးဖို့အရေးလမ်းပေးမှာဈေးရောင်းရင်ဘဝကိုထိန်းချုပ်ခဲ့ရတဲ့ကွန်ပျူတာတက္ကသိုလ်ကျောင်းသားလူငယ်လေးတစ်ယောက်ဟာသူတက်တဲ့ပညာကိုအသုံးချအောင်မြင်တဲ့ YouTuber တစ်ယောက်ဖြစ်လာတာပါမိဘကိုပါဆောက်ရှောင်နိုင်တဲ့အခြေအနေရအောင်ခက်ခဲတဲ့အခြေအနေကြားကဘလို့ကြိုးစားရုန်းကန်ခဲ့လဲဆိုတာကို Gen Z ပြည်သက်တွေအတွက်မက်ခင်လေးစကားပြောထားပါတယ်ရှင
် Hey Gen Z တို့တက်ချင်အောင်တင်ပြီနော် Gen Z တို့ရဲ့ဒီတစ်ပတ်တော့အခက်ခဲတွေကြားရတဲ့ကြိုးစားရှင်သန်ပြီးတော့မိသားစုအတွက်ကိုပိုင်အင်္ဂလိပ်ဖန်တီးပေးနိုင်တဲ့လူငယ်လေးတစ်ယောက်နဲ့စကားပြောထားတယ
် Okay အားလုံးပဲမင်္ဂလာပါအဲ့ကျွန်တော်နာမည်ကြည်စိုးဝင်းပါဗျာအဲ့ကျွန်တော်က IT knowledge sharing YouTube channel နဲ့ Facebook page တွေမှာနည်းပညာနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုဒါညွှန်ဝေပေးတဲ့ YouTuber တယောက်ဖြစ်ပါတယ်
။ YouTuber တယောက်မဖြစ်ခင်သူ့ရဲ့အခြေအနေကဘယ်လိုရှိနေလဲ
။ဘောက်ကမှာပဲနေရတာနေရပါဗျာ။ပြီးရင်လွန်ခဲ့တဲ့9နှစ်လောက်ကတော့ကျွန်တော်ကဒီ computer တက်ကတ်တူပေါ့နော်။ဘောက်ကွန်ပျူတာတက်ကတ်တူမှာဒုတိယနှစ်ကျောင်းသားပေါ့နော်။ဒါပေမဲ့ဒီလိုမျိုးအခြေအနေကြောင့်ဒီကျောင်းက second year နဲ့ရပ်သွားတယ်။ရပ်သွားပြီးတော့မိသားစုအခြေအနေကြပေါ့နော်။ငွေချေးအခြေအနေကြကျွန်တော်လမ်းပေးမှာအလိုရောင်းခဲ့ရတယ်ဗျာဈေးရောင်းနေပေါ့နော်။ဟုတ်
တက္ကသိုလ်ကျောင်းသားတယောက်ကလမ်းပြီးမှထွက်ပြီးဘာကြောင့်ဈေးရောက်မှုဆုံးဖြတ်ခဲ့ရတာလဲ
။အကျောင်းမတက်ရတော့တဲ့အချိန်ဒီမှာအကျောင်းမတက်တဲ့အချိန်မှာမိသားစုရဲ့လူဖြစ်နေတော့ကိုယ်အနေနဲ့ပတ်စံရှာဖို့လိုလာရေပေါ့ဗျာ။ရှာဖို့လိုလာရေဆိုတော့ငါဘာလုပ်မလဲ။ငါဘာလုပ်မလဲဆိုတော့အဲ့လိုမျိုးပဲဒီကို့မှာရှိတာအထက်ကိုကမိသားစုထောက်ပံ့ပေးချင်တာအထက်ကို့ကြောင့်ပေါ့နော်မိသားစုကိုပြီးအပူမရောက်စေချင်တာ။အဲ့ခါကျတော့ဟာဟိုငါကိုယ်မှာဖုန်းအသုံးစရိတ်လေးပဲဖြစ်ဖြစ်ပေါ့နော်။ဖုန်းပေလေးပဲရရပေါ့နော်။အဲ့တိုင်းလေးနဲ့သွားပြီးတော့အဲ့တော့ကျွန်တော်မြို့မှာကျတော့အဲ့လိုဘောနက်ကပဲပြောပါတော့ဗျာအဲ့လို internet sync ကပေါ့နော် internet sync ကိုရောင်းကြတယ်ဗျာအဲ့လေးပဲဆန်းရောင်းမယ်ဆိုပြီးတော့ပဲအလုပ်လည်းမရှိဘူးဗျာဒီတိုင်မှာအင်တာနက်ဆိုတော့အဲ့ဒါလေးဆန်းရောင်းမယ်ဆိုပြီးတော့လုပ်လိုက်တာပါဗျာဟုတ
်ဒီလိုလမ်းပြထွက်ပြီးဈေးရောင်းခဲ့ရတော့သူ့ရဲ့စိတ်ထဲမှာဘယ်လိုခံစားခဲ့ရလဲ
ဟုတ်ရှက်တယ်ဗျာရှက်တယ်ဗျာအရင်ဆုံးလုပ်မယ်ဆိုတော့လေအဲ့ဆိုင်ကိုပေါ့နော်ဆိုင်မှာပတ်စံ9000ကိုင်ပြီးတော့ငါတော့ဝယ်ရမလားဝယ်ရမလားဆိုတော့ခဏလေးတော့တယ်ပေါ့ပြီးရင်ရောင်းရပါမလားပေါ့နော်ရှက်တယ်ပေါ့ဗျာရှက်တယ်ပေါ့ပြီးတော့ဟိုတကယ်လည်းရောင်းလဲလမ်းပေးလေးမှာငုတ်တို့လေးထိုင်နေရတယ်ဆိုတော့လေဘလို့ဖြစ်လဲဆိုတော့အဲ့တော့ဆက်ဆက်လာချင်းကျတော့မရောင်းအောင်အချိန်တနိုင်နိုင်လဲငုတ်တို့ထိုင်နေပြန်လဲဈေးကမပေါ့ဘူးအဲ့ဆိုတော့ကွာဘလို့ပြပိုးရှက်လာတယ်ဟိုရက်လာတော့ချွေးတွေလည်းပြန်လာတယ်ဗျာပြန်လာတယ်ပေါ့နော်ပြန်လာပြီးတော့ခေါင်းလည်းဖော်နိုင်တော့အဲ့ကျတော့ခေါင်းအမြဲတမ်းငုံထားရတာဇူလာလည်းမကြည့်တော့ခေါင်းအမြဲတမ်းငုံထားရပေါ့ဒါမှလည်းဟိုတယောက်တည်းတလေလေးလို့လာတဲ့ခါကျအားတက်တယ်ပေါ့ဗျာအားတက်ပါအော်လာတော့လာဝေချာတာပဲပေါ့အဲ့လိုလေးပဲစားခဲ့တာပါပဲ
ဒီလိုအခြေအနေမျိုးတွေမှာသူ့ကိုယ်သူထိန်းချောင်းပြီးတော့ဘလို့ကြီးစားခဲ့ရလဲဆိုတာကိုလည်းအခုလိုပဲပြောပြထားတယ
်ပိုပြီးကောင်းအောင်မယ်လှုပ်သွားတယ်ပေါ့နော်ပိုပြီးကောင်းအောင်မယ်လှုပ်မယ်ဆိုတဲ့စိတ်ပဲထည့်လိုက်တယ်ဗျအဲအဲ့ဒီခါမှာပဲပေါ့နော်ကျွန်တော်ကဒီဟို line ပေါ့ line ကနေပဲငါကြော်ညာရင်ငါရမယ်ပေါ့အဲ့ဆိုရင်အဲဈေးအဲ့ဆိုရင်ငါဓာတ်ပုံတွေပြင်တက်ဖို့လိုမယ်ပေါ့ဗျာဒီကိုယ်ရမှာဟာဒီစီးပွားရေးကိုဘလို့ကြော်ညာရမလဲပေါ့ကြော်ညာမလဲဆိုတဲ့ဟာကိုဒီပေ့တွေထောင်းနေဗျာအဲ့တော့ဘလို့ရောင်းမလဲပေါ့နော်ဘလို့ရောင်းမလဲဆိုပြီးဓာတ်ပုံတွေပြင်တယ်ဓာတ်ပုံပြင်တဲ့ဟာတွေလိုက်လေ့လာရတယ်ဓာတ်ပုံပြင်တဲ့လိုက်လေ့ပြီးကိုတင်းတဲ့ဓာတ်ပုံကိုလူတွေစီတိအောင်ဘလို့လုပ်ရမှာလဲအဲ့ဆို group တွေတွေပဲ share မယ်အဲ့လိုအဲ့လိုပေါ့နော်နောက်တစ်နေ့ကျလဲငါဓာတ်ထက်ကိုဘလို့ရအောင်လုပ်မလဲဆိုတဲ့စိတ်နဲ့ပဲဆက်သွားခဲ့တာပါခင်ဗျာ
YouTuber တယောက်ဖြစ်ကိုရောသူကဘလို့စတင်ခဲ့တာလဲ
Facebook ပေါ်မှာပဲအဲ့လိုတက်လာတာပေါ့နော် YouTube ကနေငွေဘလို့ရအောင်လုပ်မလဲဆိုတော့လေးတွေ့မိတာအဲ့လိုနဲ့ဩ YouTube ကနေရှာလို့ရတာလား YouTube ကနေလုပ်လို့ရတာလားဆိုပြီးတော့ YouTube မှာအဲတကယ်တော့ YouTube ကနေရှာတဲ့ဟာတွေကလည်း YouTube မှာပဲရှိတယ်ပေါ့ဗျာ channel ထောင်တာတွေဘယ်လိုထောင်လဲ channel တွေဘယ်လိုလုပ်လဲပေါ့အဲ့ရှာနေစပြီးတဖြည်းဖြည်းချင်းစီစခဲ့တာပါအဲတော့ Facebook ပဲပေါ့နော်ကျွန်တော် line boundary Facebook လေးကိုပဲအဲ့ဒီကနေပဲစတင်ခဲ့တာပါဗျာပထမတော့ join ပဲအတန်မပါဘူးပေါ့နော်အတန်လည်းမပါဘူးဒီစာတန်းထိုးရုံလေးနဲ့ပဲပေါ့နော်စာတန်းထိုးရုံလေးနဲ့ပဲ second row အဲ့နေပဲတိုင်းဖြစ်တယ်လိုက်တယ်ပေါ့နောက်ခါကျတော့ငါအတန်အကောင်းအောင်ပို့လို့မယ်ဆိုပြီးတော့မိုက်လေးပေါ့နော်မိုက်လေးဆိုရတယ်အဲ့တော့လည်းမိုက်မရှိဘူးဗျမိုက်မရှိဘဲနဲ့ဘာရှိလဲဆိုရင်နှစ်ချက်ပေါ့နော်နှစ်ချက်ကလည်းတစ်ဖက်ကပြန်တယ်အဲ့လိုအဲ့ဒီနှစ်ချက်လေးနဲ့ပဲအဲ့အတန်ချက်ပင်ထိုးပြီးတော့အဲ့ကျွန်တော်အဲ့ရေချိုးကန်းထဲမှာသွားသွန်းတာဗ
ျသူကလေအောင်မြင်လာတဲ့အချိန်မှာသူ့ရဲ့ကိုယ်ပိုင်ဝင်ငွေလေးနဲ့မိသားစုအတွက်အိမ်လေးတစ်လုံးဝယ်ပေးနိုင်နေတယ်တဲ့ပြီးတော့လေသူကမိသားစုရဲ့အခက်ခဲတွေကိုလေဖြေရှင်းပေးနိုင်နေသေးတယ်အဲ့ဒီအချိန်မှာသူ့မိသားစုမှာဘယ်လိုစိတ်ခံစားခဲ့ရလဲဆိုတာနောက်ထောင်ကြည့်ပါဦး
တော့2020မကုန်ခင်ဒီဇင်ဘာနောက်ဆုံးရက်ပဲလုံးဝနောက်ဆုံးရက်အဲ့ဒီရက်မှာမေးလို့အကုန်လုံးခေါ်လိုက်တော့လို့ခေါ်ပြီးတော့ကျွန်တော်မှရှိတာလေအကုန်ပေးလိုက်အပေးလိုက်တာအမေကအရန်ပျော်သွားတယ်အမေကအမြဲတမ်းပြောပြလေအဲ့ဒီအမေကငိုတော့မှုတယ်ဗျာ ငါသားပါနော်အဲ့လိုမျိုးအမေတို့ရဲ့အပူကြီးကိုခြုံချင်းပေးလိုက်တယ်ပေါ့အဲ့ဒါငါသားအများကြီးဖြစ်လာအောင်ပါပါပေါ့နော်အဲ့တော့အဲ့လိုပြောခဲ့တာပေါ့ဗျာနောက်ပြီးကျတော့ဟိုအဲ့အဲ့လိုနဲ့ပဲဒီပတ်စံကအဲ့2023ကစပြီးတော့လူရဲ့ကြိုးစားကြိုးစားနေပဲဆူနေပေါ့နော်ဟိုဒါတော့အိမ်မရှိဘူးဗျာအိမ်မရှိဘူးအိမ်မရှိဘူးဆိုတော့အမေတို့ဖေတို့ကလည်းအဲ့ဒါလိုချင်နေတာဆိုတော့အမေတို့ဒါတို့သွားမယ်ပေါ့နော်ဒါတော့အဲ့ဒီတားဝယ်မယ်ပေါ့ဝယ်မယ်ပေါ့ဒါပေမဲ့တော့ဒီနယ်မှာတော့မဝယ်ဘူးပေါ့ရန်ကုန်မှာဝယ်မယ်ပေါ့နော်ရန်ကုန်မှာဝယ်မယ်ဘာလို့ဆိုတော့ဟိုတာမညီလေးတွေရှိသေးရဗျာညီလေးတွေဆိုတာလည်းရန်ကုန်မှာပဲဟိုနယ်မှာဆိုတာနဲ့ရန်ကုန်နဲ့မတူဗျာမတူဆိုတော့နယ်မှာဆိုရင်တင်တန်းတွေလည်းမရှိဘူးပေါ့ညီလေးတွေလည်းရှိသေးတယ်သူတို့လည်းခွန်တန်းတွေပေးကျင်တယ်ပေါ့အကြောင်းမလို့တော့နောက်ဆုံးတော့ဝယ်နိုင်ခဲ့တယ်ပေါ့နော်ဝယ်လိုက်တယ်ပေါ့ဗျာအများကြီးမဟုတ်ပါဘူးဒီကတော့တေးသေးလေးပါပဲဒီကဒါပေမဲ့အမေဖေတို့မိတော့ PT ဖြစ်တာပေါ့ဗျာအဲ့ဒီတော့လေ
သူလူပဲကြိုးစားနေတဲ့လူငယ်တွေအတွက်လည်းအခုလိုအားပေးစကားပြောထားသေးတယ
်ပြီးတော့အဲ့လိုလမ်းပြောက်သွားတယ်ဆိုရင်တော့လေကိုလှုပ်ချင်တဲ့အရာလေးတော့အရင်ဆုံးရှာစေချင်တယ်ပေါ့နော်ရှာစေချင်တယ်ဆိုရတဲ့အဲ့လိုမျိုးကိုဘာလှုပ်လို့ရမလဲပေါ့နော်ကိုလှုပ်နိုင်တဲ့ဟာလေးကိုအရင်ဆုံးလှုပ်တင်တယ်ဗျာအကြီးကြီးဝေးကြီးမှန်းပြော်လေကြီးဝေးကြီးမှန်းပြော်ကျွန်တော်တို့မလှုပ်နိုင်ဘူးဆိုရင်ကိုကဘုတ်ထိုင်ထိုင်နေလဲအဆင်ပြေဘူးပေါ့နော်အဲ့လိုအဲ့ခါကျတော့ကျွန်တော်တို့စိတ်မညစ်နဲ့လို့သွားတလို့မရဘူးဗျာစိတ်ညစ်လိုက်ရတယ်ညစ်လိုက်ဒါပေမဲ့အများနဲ့တော့လှုပ်မညစ်မနေနဲ့ပေါ့နော်အဲ့လိုစိတ်တက်လည်းအများနဲ့ကြမနေနဲ့ပေါ့ကိုကအများနဲ့လှုပ်ရှားရှိတာကိုတော့ဆက်ပဲလှုပ်မရမယ်ပေါ့
ကဲဂျင်စီတို့ဒီတစ်ပတ်တော့ဒီလောက်ပဲเนาะရှစ်တစ်ပတ်တည်းကြာလို့ရှိရင်လည်းဂျင်စီတို့တည်းဂျင်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါဦးရှင်တတ
ယူရို2024ဥရောပဖလားဘောလုံးပွဲမှာတော့စပိန်အသင်းဘိုးဆွဲသွားပါတယ်2024ကိုပါအမေရိကဖလားဘောလုံးပွဲမှာလည်းအာဂျင်တီးနားအသင်းကနှစ်ချိန်ဆက်တိုက်ဘိုးဆွဲပြီးနောက်ထပ်ဆန်းချိန်တင်ပါတယ်ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုတော့ကိုရန်နိုင်တင်ဆက်ထားပါတယ်ရှင်
ဂျာမနီနိုင်ငံမှာကျင်းပတဲ့ Euro 2024ဥရောပဖလားဘောလုံးပွဲမှာတော့ Spain အသင်းဘိုးဆွဲပြီးတော့ဥရောပဖလားကို၄ချိန်မြောက်ရရှိသွားခဲ့ပါတယ်။ Euro 2024နောက်ဆုံး Final ကိုဇူလိုင်လ15ရက်နေ့ကဘာလင်မြို့က Olympic အားကစားဂွင်းကြီးမှာ Spain နဲ့ England တို့ဘောလုံးကြတာမှာ Spain ကပွဲပြီးခါနီးမှာအနိုင်ကိုသွင်းပြီးတော့နှဂိုးတကိုးနဲ့နိုင်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ Spain ဟာဒီပွဲနိုင်လိုက်တာကြောင့်ဥရောပဖလားကို၄ချိန်မြောက်ရပြီးတော့အများဆုံးရတဲ့အသင်းဖြစ်လဲ3ချိန်တင်လိုက်ပါတယ်။ပင်နေတာဒီဘက်မှာပထမဂိုးသွင်းပေးခဲ့တဲ့တိုက်စစ်မှုနီကိုဝီလျံကတော့သူတို့အသင်းအနိုင်ရတဲ့အပေါ်မှာ
feliz muy feliz espero que mucha gente
ပြောရရရမ်းပြောပါတယ်ကျွန်တော်တို့ပြောသလိုပဲလူတွေအများကြီးလည်းပျော်ရွှင်နေကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်အနေနဲ့အခုချိန်ထိမယုံနိုင်သေးပါဘူးဒီနှစ်ကတော့ကျွန်တော်အတွက်တကယ်ကောင်းတဲ့နှစ်ပါကျွန်တော်အနေနဲ့ဘရင်ဖလားကိုရခဲ့တယ်အခုတစ်ခါမှာတော့ Euro Europa ဖလားကိုရတယ်နောက်ဘာလာမလဲတော့မသိဘူးအခုတော့ရမ်းပြောပါတယ်
England ကလည်း Jude Bellingham ကတော့ final မှာရှုံးသွားတာကြောင့်အရန်ကိုစိတ်ထိခိုက်ရတယ်လို့ပြောပါတယ်။ဒီနေ့ Euro မှာ Spain အသင်းရဲ့ခြေစွမ်းနဲ့ Spain အသင်းထိုက်ထိုက်တန်တန်ဘိုးဆွဲသွားတာလားဆိုတာနဲ့ပတ်သက်ပြီးတော့ Soccer Follow ရဲ့ကြားထဲအိဒါချုပ်ကိုကျော်မျိုးအောင်ကိုမေးကြည့်ထားပါတယ်
။ Euro 2024 Champion Trophy ကို Spain ကထိုက်တန်တော့စကူးသွားတယ်လို့ကျွန်တော်ထင်တယ်ခင်ဗျ။အဲ Spain ရဲ့ပြတ်တမ်းမှုကိုကြည့်မယ်ဆိုရင်အုပ်စုတွင်းမှာတကယ်ကို Verona အုပ်စုလို့ဆိုရတော့ Spain ဟာ Croatia, Italy တို့နဲ့တအုပ်စုတွေကြာခဲ့ပြီးတော့အုပ်စုတွင်း၃ပွဲစလုံးအနိုင်ရခဲ့တယ်လို့ရှုံးထွက်အဆင့်တွေမှာဆိုရင်လည်း Asian Germany ကိုကျော်ဖြတ်နိုင်ခဲ့ပြင်သစ်ကိုလည်းကျော်ဖြတ်နိုင်ခဲ့တယ်အဲဘောလုံးပွဲမှာအင်္ဂလန်ကိုတစ်ခါတက်ပြီးတော့မင်းတို့90အနိုင်ရယူခဲ့ပြန်တယ်။ဒါကြောင့်စပိန်ဟာဒီ Euro 2024မှာချန်ပီယံတရဖူကိုစကူးထိုက်တန်တဲ့အသင်းသင်းလို့မြင်ပါတယ်ခင်ဗျ။စပိန်အကြောင်းကိုပြောမယ်ဆိုရင်စပိန်ကတိုက်စစ်ပိုင်းမှာဆိုရင်ဒါရာမင်နဲ့နီကိုဝီလျံရဲ့တောင်ပန်တိုက်စစ်ဟာအရင်ဆုံးကစပိန်အသင်းတွေမှာမြင်တွေ့ရခဲ့တဲ့တကယ့်တောင်ပန်တိုက်စစ်အတွေ့ပဲခင်ဗျ။အရင်စပိန်အသင်းတွေမှာဆိုရင်ဗျာဟိုကျွန်တော်တို့ဟိုဒီလိုတောင်ပန်တိုက်စစ်မျိုးကိုမမြင်တွေ့ရအောင်ဟိုအင်ဒီစတာဇာဗီရိုလို့ခင်မျိုးမှာတော့မှာတောင်ပန်တိုက်စစ်ကိုစပိန်ဟာဟိုရုံးကြံခဲ့ရတယ်။ဒီစပိန်အသင်းမှာတော့ရာမင်နဲ့နီကိုဝီလျံကတောင်ပန်တိုက်စစ်ကိုအကောင်းဆုံးပေါ်ချူသွားနိုင်တယ်။နောက်ကွင်းလယ်မှာဆိုရင်လည်းရိုဒရီကအကောင်းဆုံးခြေစွမ်းပြသွားတယ်။ဘိုလူဝဲမှာရိုဒရီကအဒဏ်အရသွားလာတော့မှကျန်တဲ့ကစားသမားတွေကထိမ့်ညိပြီးတော့ကွင်းလယ်ကိုအကောင်းဆုံးကစားသွားခဲ့တယ်။ဒါကြောင့်မလို့စပိန်အသင်းဟာဟိုနောက်တန်းအပိုင်းမှာကြည့်ရင်လည်းအပြစ်ပြောစရာမရှိတော့အောင်ပေကိုနေပါခဲ့စပိန်အသင်းဟာထိုက်တန်တဲ့အသင်းသင်းလို့ကျွန်တော်မြင်တယ်ခင်ဗျ။
အင်္ဂလန်သင်းကတော့ဒီပွဲရှုံးလိုက်တဲ့အတွက်ယူရိုဖလားကိုနှစ်ချိန်ဆက်တိုက်ရှုံးတဲ့အသင်းဖြစ်မှတ်တမ်းဝင်သွားခဲ့ပြီးတော့နီးပြဂါရက်ဆောက်ဂိတ်လည်းအင်္ဂလန်နီးပြဖြစ်ကနေအင်္ဂါနေ့မှာပဲနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ချန်ပီယံစပိန်သင်းဟာတနင်္လာနေ့ကတော့စပိန်နိုင်ငံမက်ဒရစ်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပြီးတော့စပိန်ပရိသတ်တွေလည်းစပိန်နိုင်ငံတော်အမှအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။ မေရိကန်နိုင်ငံမှာကျင်းပခဲ့တဲ့ကိုပါအမေရိကဖလားဘောလုံးဝဲမာရလက်ရှိချန်ပီယံလည်းဖြစ်ကမ္ဘာချန်ပီယံလည်းဖြစ်တဲ့အာဂျင်တီးနားအသင်းကပဲအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ကိုပါအမေရိကဖလားဖိုင်နယ်ကိုဖလော်ရီဒါပြည်နယ်မိုင်အမီကပရိသတ်6000ခွဲကျော်ဆန်တဲ့ Hard Rock ဘောလုံးကွင်းကြီးမှာတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့တိုင်းမတိုင်းခင်မှာတော့တချို့ပရိသတ်တွေလက်မမပါပဲကွင်းထဲကိုဝင်ဖို့လုပ်ခဲ့တာကြောင့်လုံခြုံရေးတွေနဲ့ပြဿနာဖြစ်ပြီးတော့တိုင်းပွဲကိုလည်းတနာ ਈ ကြော်ကြော်လောက်နောက်ဆုတ်ပြီးမှကျင်းပနိုင်ခဲ့ပါတယ်။နှစ်သင်းစလုံးတွန်းတွန်းတိုက်တိုက်နဲ့တိုက်စစ်ဖွင့်ကစားတဲ့အတွက်ပွဲကောင်းတစ်ပွဲဖြစ်ခဲ့ပေမဲ့65မိနစ်မှာတော့အာဂျင်တီးနားအသင်းကကမ္ဘာကျော်တိုက်စစ်မှုကြီးမက်ဆီတယောက်တန်းရာကြောင့်ဆက်မကစားနိုင်တော့အတွက်လူစားလဲခဲ့ရပါတယ်။မိနစ်90အထိဂိုးမသွင်းနိုင်တာကြောင့်ချိန်ပိုဆက်ကစားခဲ့ကြတာမှအာဂျင်တီးနားအတွက်အနိုင်ဂိုးကိုတော့112မိနစ်မှာလူစားဝင်လာတဲ့ Inter Tyson မူ Lautaro Martinez ကသွင်းခဲ့တာပါ။ Argentina အသင်းဟာအခုလိုပိုဆွဲသွားတဲ့အတွက် Copa America ဖလားကိုလည်း16ကြိမ်ပိုဆွဲပြီးတော့အများဆုံးစံချိန်တင်လိုက်တာလည်းဖြစ်ပါတယ
်။ Que no deja de sorprender, el equipo no deja de sorprender, se repone a las dificultades de un partido muy
ကျွန်တော်တို့ခေတ်ခေတ်ကိုထူထောင်နေတယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့ကျွန်တော်တို့အသင်းကလူတွေကိုတက်ခါတက်ခါအံ့ဩအောင်လုပ်ပြနေတာလေအမှန်ပါကိုလံဘီယာကရန်ခက်ခဲတဲ့ပြိုင်ပွဲဖြစ်ပြီးဒါကိုကျွန်တော်တို့ကြော်ဖြတ်နိုင်ခဲ့ပါလေပထမပိုင်းမှာတော့ကျွန်တော်တို့သိမကောင်းခဲ့ပေမဲ့ဒုတိယပိုင်းမှာတော့ကျွန်တော်တို့ပိုကောင်းလာပြီးကျွန်တော်တို့အချိန်ပိုမှာထားလိုက်တန်တန်နိုင်လိုက်တာဖြစ်ပါလေ
အာဂျင်တီးနားအသင်းကိုပါအမေရိကဖလားကိုထပ်ရသွားတာနဲ့လက်ရှိအာဂျင်တီးနားအသင်းရဲ့ခြေစွမ်းနဲ့ပတ်သက်ပြီးတော့ကိုကျော်မြတ်ကိုမေးကြည့်တဲ့အခါမှာတော့
အာဂျင်တီးနားကိုလံဘီယာဥရုဂွေးကတကယ်ကိုကောင်းဆုံး3သင်းဖြစ်ပြီးတော့ဒီ3သင်းမှာ2သင်းဘိုလူဝဲမှာတွေ့ဆုံတယ်။ကိုလံဘီယာကဘိုလူဝဲမှာအာဂျင်တီးနားကိုအထိုက်လျောက်ဖိအားပေးနိုင်ခဲ့ပြီးမြဲအဆုံးမှာတော့ထိုက်တန်တဲ့အာဂျင်တီးနားကပဲချန်ပီယံတရဖူကိုစကူးရရှိသွားပါတယ်။အဲဒါဟာမက်ဆီကြောင့်လည်းရလို့မဟုတ်ဘူးဗျာ။ကျွန်တော်ဆိုရင်အာဂျင်တီးနားအသင်းကိုဟိုမက်ဆီတီးနားအသင်းလို့တော့မှဆိုရအောင်မက်ဆီကိုအားပြုကစားရတယ်။နောက်ခံစစ်အားပြုကစားရတယ်။အာဂျင်တီးနားအသင်းကမလာတရဖူကိုရရှိခဲ့တာတော့မှခံစစ်အပြူလုံးခဲ့တယ်ဒီကလက်ရှိအာဂျင်တီးနားအသင်းကတော့ခံစစ်ကိုတိုက်စစ်ကိုကောင်းမွန်တဲ့အသင်းတစ်သင်းလို့ကျွန်တော်မြင်တယ်ခင်ဗျအရင်အာဂျင်တီးနားအသင်းတွေနဲ့မတူဘဲနဲ့အဲဒီကိုပါအမေရိကမှာခံစစ်ရောတိုက်စစ်ရောထပ်မြက်လာတော့တွေ့ရတယ်အရင်တော့မက်ဆီတီးနားအသင်းဆိုရအောင်တိုက်စစ်မှာမက်ဆီကိုအောက်ကိုလုံးနေခံစစ်ကိုလည်းအရင်အပြူလုံးနေကမ္ဘာပလာရရှိခဲ့အဲအာဂျင်တီးနားအသင်းတော်မှာဒီကန်စစ်အပြူလုံးအကြီးရဒီအာဂျင်တီးနားအသင်းမှာတော့ကျွန်တော်တို့လော်တာရိုမာတီနက်စ်ခြေစွမ်းပြမှုနဲ့အတူတူတိုက်စစ်ပိုင်းတိုးတက်လာတာကိုတွေ့ရတယ်ထိုက်တန်နဲ့တရဖူကိုအာဂျင်တီးနားရရှိခဲ့တယ်လို့ကျွန်တော်တို့မြင်တယ်ခင်ဗျအ
ာဂျင်တီးနားအသင်းဟာဒီနေ့ကိုပါအမေရိကဖလားကိုအနိုင်ရလိုက်တဲ့အတွက်ပြိုင်ပွဲ၃ခုကိုဇက်တိုက်ပိုဆွဲလိုက်တာဖြစ်ပြီးတော့အခုလိုဖိုင်နယ်၃ချိန်ဇက်တိုက်ပိုဆွဲလိုက်တဲ့အတွက်အာဂျင်တီးနားအသင်းနဲ့မက်ဆီဟာ2014ကမ္ဘာဖလား2015နဲ့2016ကိုပါအမေရိကဖလားတွေကို၃ချိန်ဇက်တိုက်ဖိုင်နယ်မှာရှုံးခဲ့တဲ့ရှုံးကြွေးကိုလည်းပြန်ခြေဖြတ်နိုင်လိုက်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာဗြိတိန်နိုင်ငံမှာကျင်းပတဲ့ဝင်ဘယ်ဒန်တင်းစ်တိုင်ပွဲမှာတော့စပိန်နိုင်ငံသားကာလော့စ်အယ်ကာရက်စ်နဲ့ချိန်နိုင်ငံကခရိုက်ချီကိုဘာတို့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။စနေနေ့ကအမျိုးသမီးတူချင်းဖိုင်နယ်မှာတော့ချိန်နိုင်ငံကအဘူရာခရိုက်ချီကိုဘာကအီတလီကဂျက်စပင်ပါဝလီနီကို6-6-6-6နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။တနင်္ဂနွေနေ့ကအမျိုးသားတူချင်းဖိုင်နယ်မှာတော့မနစ်ကဖိုင်နယ်မှာတွေ့ခဲ့ကြတဲ့ဆာဗီယာနိုင်ငံသားနိုဘောက်ဂျိုကိုဗစ်နဲ့စပိန်နိုင်ငံကကာလော့စ်အယ်ကာရက်စ်တို့တွေ့ကြပြီးတော့ Agras က 6-6-6 နဲ့3ပွဲပြတ်နိုင်သွားခဲ့ပါတယ်။ Wimbledon Tennis ပြိုင်ပွဲမှာပထမရတဲ့သူတွေကတော့စုချင်းငွေဖြစ်တဲ့ Britain Sterling Pound 1.8 သန်းဒေါ်လာနဲ့ဆိုရင်3သန်းခွဲရရှိမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲ Spain နိုင်ငံကနာမည်ကြီး Rafael Nadal ကလည်းတနင်္ဂနွေနေ့မှာ Agras က Wimbledon ကိုအနိုင်ရတာနဲ့ Spain အသင်း Euro ဥရောပဖလားအနိုင်ရတဲ့အပေါ်မှာဂုဏ်ယူတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
VOA American တရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။ချာတာပရင်းနဲ့မနေ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ကဘာပေါ်မှာအရှုပ်ထွေးဆုံးတဲ့နောက်ဆက်တွဲတည်ရောက်မှုအကြီးဆုံးဆက်ဆံရေးတွေကိုကင်တွယ်တဲ့နေရာမှာအမေရိကန်ကတတ်နိုင်သမျှအစွမ်းကုန်ဆောက်ရွက်လိမ့်မယ်ဆိုပြီးအမေရိကန်ပြည်သူတွေကရောကဘာတလောကပြည်သူတွေကပါမျှော်လင့်ထားကြကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအမေရိကန်တရုတ်ဆက်ဆံရေးအကြောင်းပြောဆိုရာမှာထည့်သွင်းပြောပါတယ
် It means being very clear
ကျွန်တော်တို့ကြားနည်းနည်းရှိုင်းရှိုင်းသဘောမတူကြတဲ့နယ်ပယ်တွေကဘာကြီးကိုဥတီချက်ပြောင်းလဲသွားစီမဲ့ကိစ္စတွေမှာကျွန်တော်တို့ရှင်းရှင်းလင်းလင်းနဲ့ပြတ်သားခိုင်မာစွာယက်တီထားတဲ့သဘောဖြစ်ပြီးတော့ဒါကကျွန်တော်တို့ရဲ့ဆောင်းချက်ပါဒါဟာဆိုရင်ကျွန်တော်တို့ပြည်သူတွေတရုတ်ပြည်သူတွေကဘာတော်ကလူထုရဲ့အကျိုးစီးပွားအတွက်ကျွန်တော်တို့ပူးပေါင်းဆောင်ရွက်နိုင်မဲ့ပူးပေါင်းဆောင်ရွက်မှုနယ်ပယ်တွေကိုရှာဖွေနိုင်ရေးကြိုးပမ်းနေတဲ့သဘောလည်းဖြစ်ပါတယ
်တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးအလားအလာကောင်းတဲ့နယ်ပယ်တစ်ခုကတော့ Fentanyl ဓာတ်တုစိတ်ချမှုရဲ့စေဝါတွေနဲ့မှုရဲ့စေဝါဓာတ်တုဓာတ်ပေါင်းတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်မှုကိုတံပြန်ဆောင်ရွက်နိုင်ရေးကြိုးပမ်းမှုဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ
် In terms of putting forward new regulations in terms of
taking senior sigan သစ်တွေချမှတ်ဆောင်ရွက်မှု fentanyl ထုတ်လုပ်တဲ့ဓာတ်ပေါင်းတွေစိတ်ချမှုရဲ့စေဝါအတွက်ဓာတ်တုဓာတ်ပေါင်းတွေကိုမှောင်ခိုလုပ်နေကြတဲ့ကုမ္ပဏီတချို့ကိုဖြိုခွင်းမှုဒီလုံငန်းတွေမှာပါဝင်ပတ်သက်နေကြသူတွေကိုတရားစွဲဆိုမှုဒီကိစ္စတွေကိုရေရှည်လေးထားဆောင်ရွက်နိုင်ရေးအတွက်ကျွန်တော်တို့နဲ့လုပ်ငန်းအဖွဲ့တည်ထောင်မှုတွေဖြစ်ထွန်းခဲ့ပြီးတော့ဒါကကောင်းပါတယ်ဒါကတိုးတက်မှုပါ
တရုတ်နဲ့ရှင်ပြိုင်မှုနဲ့အငင်းပွားမှုဆိုင်ရာနယ်ပယ်တွေနဲ့ပတ်သက်ပြီးလဲအမေရိကန်ပြည်ထောင်စုကရှင်းရှင်းလင်းလင်းနဲ့ပိုက်ဖြတ်ထားချက်ကိုနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအလေးထားပြောဆိုပါတယ
် Over time over the coming decades
ရှေ့လာမယ့်ကာလဆယ်စုနှစ်တွေမှာသူတို့ကဥဆောင်နိုင်ငံဖြစ်လိုနေပါတယ်နိုင်ငံတကာဖွဲ့စည်းပုံမှာစီးရေးအရစီးပွားရေးအရတဏ္ဍာရီအရအင်အားကြီးနိုင်ငံဖြစ်လိုပါတယ်။ကမ္ဘာကြီးအတွက်သူတို့ရဲ့မျှော်မှန်းချက်ကကျွန်တော်တို့နဲ့ဒါမှမဟုတ်တခြားသောနိုင်ငံအများအပြားနဲ့ကိုက်ညီမယ်ဆိုရင်တော့ဒါကအကြောင်းအရာတစ်ခုပါ။ဒါပေမဲ့သူတို့မျှော်မှန်းချက်ကကွဲပြားပါတယ်။အနာဂတ်ပုံဖော်ရေးအတွက်မတူကွဲပြားတဲ့မျှော်မှန်းချက်ဖြစ်ပါတယ်။ဒါကြောင့်လဲကျွန်တော်တို့သဘောမတူပါဘူး။ကျွန်တော်တို့ကသာအနာဂတ်ကိုလက်တွေ့ပုံဖော်မဲ့သူအသေးချာဖြစ်အောင်ကျွန်တော်တို့ကတက်တက်ကြွကြွရှင်ပြိုင်မှာဖြစ်ပါတယ်။
တရုတ်ရဲ့လက်တလုံးမူဝါဒတွေအတွင်းအလွန်အမင်းစိုးရိမ်စရာဖြစ်စေတဲ့ကိစ္စတွေအဖြစ်တရုတ်ရဲ့အလွန်အမင်းထုတ်လုပ်နိုင်စွမ်းကြောင့်ဖြစ်ရတဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုအရေးကြီးကဏ္ဍတွေမှာဈေးကွက်ဖောင်းပွအောင်ကြိုးပမ်းမှုမမျှတတဲ့ရှင်ပြိုင်မှုတို့ကိုနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကထောက်ပြပါတယ်။ရုရှားရဲ့ကာကွယ်ဆိုင်ရာဆက်မှုအခြေစိုက်စခန်းမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုဟာဆိုရင်လေပူတင်အနေနဲ့ယူကရိန်းကိုဆက်လက်ကျူးကျော်နိုင်စေရေးခွင့်ပြုလိုက်သလိုဖြစ်တာကြောင့်လုံခြုံရေးဆိုင်ရာစိန်ခေါ်ချက်အဖြစ်သူကထောက်ပြပါတယ်။အဓိကအချက်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နဲ့ဆက်ဆံရေးနယ်ပယ်တစ်ခုချင်းစီကိုအရေးယူဆောင်ရွက်ဖို့ပြင်ဆင်ထားရမှာဖြစ်ပြီးရှင်ပြိုင်မှုဆန့်ကျင်မှုနဲ့ပူးပေါင်းဆောင်ရွက်မှုတို့ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်။
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ
VOA အစီအစဉ်နဲ့ပတ်သက်ပြီးအကြံပြုလို့လဲဆိုရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်တယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်American Republican Party ညီလာခံမှာပါတီသမ္မတလောင်းဒေါ်နယ်ထရန့်ရဲ့လုံခြုံရေးတိုးမြင့်ထားတာကိုအင်ကာနီညာညီလာခံမှာတွေ့ရပါတယ်။လက်ဆွဲနှုတ်ဆက်တာအနိကတ်နှုတ်ဆက်တာတွေမလုံနိုင်အောင်လုံခြုံရေးတာဝန်ရှိသူတွေကသူ့ကိုဝန်းရံထားကြပါတယ်။ပါတီသမ္မတလောင်းဒေါ်နယ်ထရန့်နဲ့ဒုတိယသမ္မတလောင်း Ohio အထက်လွှတ်တော်အမတ် JD Vance တို့ဦးဆောင်နေတဲ့ American Republican Party ညီလာခံတတိယနေ့မှာအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတို့ကိုအဓိကထားပြောဆိုချဖို့လည်းရှိနေပါတယ်။ဥရောပနဲ့အရှေ့အလယ်ပိုင်းမှာလက်ရှိသမ္မတဂျိုးဘိုက်ဒန်ကင်တွဲနေပုံကို Republican တွေသုံးသပ်ချဖို့ရှိတယ်လို့ AP သတင်း Agency သတင်းရှင်းမြစ်တွေကပြောပါတယ်။ဂါဇာကမ်းမြောင်ဒေသအလဲပိုင်းမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်းအနည်းဆုံး9ဦးသေဆုံးခဲ့ကြောင်းဒေသခံကျန်းမာရေးတာဝန်ရှိသူတွေကပုတ်ထုနေ့မှာပြောပါတယ်။အယ်ဆွာဒါကအိမ်တလုံးထိမှန်ခဲ့လို့လူ၈ယောက်သေဆုံးပြီးနူစရာဒုက္ခသည်စခန်းထိမှန်ခဲ့ရမှာတော့လူ2ဦးသေဆုံးခဲ့ရပါတယ်ရှင်။
နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကကုညံဝင်းအောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။